Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်အောက်တိုဘာလ10ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။တော်ရရှင်များကာယစိတ်ဓာတ်နှပြသောဒုက္ခနဲ့ပြည့်စုံကြပါစေရှင်။ကျမကသင်္ကီထိုက်ပါ
။မင်္ဂလာပါရှင်။ကျမခင်ပြူထွေးပါ။တူရကီနယ်စပ်နဲ့ဆီးရီးယားနဲ့တူရကီနယ်စပ်မှာအမေရိကန်ဥဆောင်တဲ့နိုင်ငံကလေကြောင်းတိုက်ခိုက်မှုအကူအညီနဲ့ကလက်နက်ကင်တပ်ဖွဲ့တွေဟာအခုဆိုရင် IS စစ်သွေးကြွအဖွဲ့တွေကိုနယ်စပ်မြို့ကိုဘာနီကနေပြန်လည်တိုက်ထုတ်နိုင်ခဲ့ပါပြီ။ဒါကဒုတိယမြောက်ကုလသမဂ္ဂဝန်ထမ်းတဦးအီဘိုလာဗိုင်းရပ်စ်ကိုကူးစက်ခံထားရတယ်လို့လိုင်ဘေးရီးယားမှာရှိတဲ့ကုလသမဂ္ဂကိုယ်စားလှယ်ဖွဲ့ကပြောပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြသူတွေနဲ့အစိုးရအကြားတောက်ကြနေမှာတရားဝင်ဆွေးနွေးပွဲတွေလုပ်ဖို့ရှိပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးဝင်းမင်းနဲ့အတူပြပါပါမယ်ရှင်
။ကောင်းပါပြီရှင်။လူကုန်ကူးမှုတိုက်ဖျက်ရေးအတွက်အမေရိကန်တို့ကမြန်မာကိုဘယ်လိုအကူအညီပေးသွားဖို့ရှိပါသလဲ
။ The United States and Myanmar beginning in 2012
လူကုန်ကူးမှုတိုက်ဖျက်ရေးနဲ့စောင့်ကြည့်ရေးဆိုင်ရာအမေရိကန်သံအမတ်ကြီးလိုဝစ်စီရီဘေကာကပြောဆိုလိုက်တာပါအပြည့်အစုံကိုမကြခင်မှာတင်ပြပေးပါမယ်ရှင်ဒီနောက်မှာတော့ထိုင်းဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်အတွင်ဆွေးနွေးကြဖို့ရှိတဲ့အခြေအနေတွေနိုင်ငံတကာဘဏ်တွေမြန်မာငွေကြေးဈေးကွက်ဝင်လာမဲ့အပေါ်ငွေကြေးဝန်ဆောင်မှုအတိုင်းအဝိုင်းရဲ့တုံ့သက်ချက်တွေနဲ့အတူထိတ်တန့်ရောက်မြန်မာဆိုင်ရာသတင်းဆောင်မတွေကိုဒီညပိုင်းမှာစူးစီးတင်ပြပေးဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားအောင်ပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါအောင်ရှင
်ဆီးရီးယားနဲ့တူရကီနိုင်ငံနယ်စပ်မှာဒီအမေရိကန်ဦးဆောင်တဲ့နိုင်ငံကလေကြောင်းတိုက်ခိုက်မှုအကူအညီနဲ့ကလက်နက်ကင်တပ်ဖွဲ့တွေဟာအခုဆိုရင် IS စစ်သွေးကြွအဖွဲ့တွေကိုဆီးရီးယားနယ်စပ်မြို့ကိုဘာနီကနေပြန်လည်တိုက်ထုတ်နိုင်ခဲ့ပါပြီဆီးရီးယားမြောက်ပိုင်းဒီတူရကီနဲ့နယ်စပ်ဒေသတစ်လျှောက်သတင်းသုံးမှတ်ချက်တိုက်ခိုက်မှုတွေဟာမကြသေးခင်ရက်ပိုင်းတွေအတွင်းမှာအရှိန်မြင့်လာနေခဲ့တာပါစစ်သွေးကြွအဖွဲ့တွေကပတ်ပေါင်းစုံကနေထိုးစစ်ဆင်လာနေတာဖြစ်ပါတယ် AIL Arab လို့လူသိများတဲ့ဒီနေရာကိုခုခံကာကွယ်ထားနိုင်အောင်နိုင်ငံတကာကဝိုင်းဝန်းကူညီပေးကြဖို့ကတ်ချက်ပွဲတွေကတောင်းဆိုထားတာဖြစ်ပါတယ်ဒီကြောတွင်းမှာပဲယူရက်မှာရှိတဲ့ IS စစ်သွေးကြွတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေမှာကနေဒါနိုင်ငံပါဝင်ဖို့အတွက်ကနေဒါလွှတ်တော်ကအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်ဒီစီးရီးယားနဲ့အိန္ဒိယယူရက်နိုင်ငံရဲ့အကြီးဆုံးရင်းနှံချက်ဆက်ရောအနီးမှာတော့အီရတ်ရဟတ်ယာဉ်တစ်စင်းကိုတပတ်အတွင်းမှာဒုတိယအကြိမ်ဖြစ်တဲ့ IS အစွန်ရောက်အဖွဲ့ကပြစ်ခတ်ခဲ့တာကြောင့်မို့လို့ရဟတ်ယာဉ်ပေါ်ကလေယာဉ်မှု2ဦးသေဆုံးသွားခဲ့ပါတယ်။အီရတ်တပ်ဖွဲ့တွေကဇွန်လအစောပိုင်းကစလို့ဗန်ဂျီမြို့မှာရှိတဲ့ဒီရင်းနှံချက်ဆက်ရုံကိုပြန်ရဖို့အတွက်အစွန်ရောက်အဖွဲ့တွေနဲ့တိုက်ပွဲဆင်နေတာဖြစ်ပါတယ်ရှင်။
အမေရိကန်နဲ့ဂျပန်နှစ်နိုင်ငံကြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုတိတိတသာတိုးမြင့်မဲ့အစီအစဉ်လမ်းညွှန်ချက်တွေကိုနှစ်ဖက်အစိုးရအရာရှိတွေကဒီနေ့ဆွေးနွေးခဲ့ကြပါတယ်။ဒေတာတွေနဲ့နိုင်ငံတကာကချင်းချမှုတွေတုံ့ပြန်နိုင်ဖို့အမေရိကန်ဂျပန်ပူးပေါင်းဆောင်ရွက်မှုတွေပြန်လည်ပြင်ဆင်ရမှာအခုကြားပြတ်လက်ညွန်ချက်တွေဟာအရေးပါတဲ့သမိုင်းမှတ်တိုင်တစ်ခုပါပဲလို့အမေရိကန်ရာရှိသူကပြောပါတယ်။ဒါပေမဲ့ဒီလက်ညွန်ချက်ထဲမှာတော့ဘလို့ချင်းချမှုတွေရှိနေတယ်ဆိုတာကိုအသေးစိတ်မဖော်ပြထားပါဘူး။ဒါပေမဲ့ပန်ဒဂွန်စစ်ဌာနချုပ်ရာရှိသူကတော့လွန်ခဲ့တဲ့ဆယ်စုနှစ်တွင်အာရှပစိဖိတ်ဒေသမှာဖြစ်ပေါ်လာတဲ့အပြောင်းလဲတွေမြောက်ကိုရီးယားရေနောက်တရုတ်ရဲ့စစ်ရေးနဲ့စီးပွားရေးအင်အားကြီးထွားလာမှုနဲ့Internet Cyber ဆက်သွယ်မှုတွေအပါအဝင်ဒီလိုပြောင်းလဲတွေကြောင့်အခုလိုနှစ်ဖက်လုံခြုံရေးပူးပေါင်းဆောင်ရွက်မှုလက်ညွန်ချက်ကိုပြန်လည်ပြင်ဆင်ရတာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။အခုဆွေးနွေးခဲ့တဲ့လက်ညွန်ချက်အရဂျပန်နိုင်ငံရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်စေမဲ့အကြောင်းအရာတွေ၊ဒေတာရုံးနဲ့ကမ္ဘာလုံးဆိုင်ရာချင်းချမှုတွေ၊ဒါမှမဟုတ်မဟာမိတ်တွေပူးပေါင်းတုံ့ပြန်ရမယ့်ကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းသွားနိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဒီလက်ညွန်ချက်ဟာမဖြစ်မနေလိုက်နာရမယ့်လက်ညွန်ချက်တော့မဟုတ်ပါဘူး။တကယ်တော့အမေရိကန်နဲ့ဂျပန်ကြားကာကွယ်ရေးဆိုင်ရာလက်ညွန်ချက်ကိုနောက်ဆုံးအချိန်ပြင်ဆင်ချမှတ်ခဲ့တာကတော့1998ခုနှစ်ကဖြစ်ပါတယ်ခင်ဗျာ
။ဒုတိယမြောက်ကုလသမဂ္ဂဝန်ထမ်းတဦးအီဘိုလာဗိုင်းရပ်စ်ကိုကူးစက်ခံရတဲ့အကြောင်းလိုင်ဘေးရီးယားနိုင်ငံမှာရှိတဲ့ကုလသမဂ္ဂကိုယ်စားလှယ်ဖွဲ့ကပြောပါရယ်။ကူးစက်ခံရတဲ့နိုင်ငံကစေဝန်တန်းစေဝါကုသမှုခံယူနေတယ်လို့ပြောပေမဲ့ဘယ်နိုင်ငံသားဖြစ်တယ်ဆိုတာကိုတော့ဗိုလ်ထုနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြမထားပါဘူး။ပထမဆုံးအီဘိုလာကူးစက်ခံရတဲ့ကုလသမဂ္ဂဝန်ထမ်းကတော့ပြီးခဲ့တဲ့လကကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။ဒီတော့တွင်းမှာပဲအာဖရိကတိုက်မှာအီဘိုလာရောဂါတိုက်ဖျက်ရေးဟာတာရှည်ပြီးတော့ခက်ခဲပေမဲ့လို့တကယ့်တိုးတက်မှုအရေးလက္ခဏာတွေရှိနေပါပြီလို့အမေရိကန်ရောဂါဗိုလ်ထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC အကြီးအကဲကပြောဆိုလိုက်ပါတယ်။ဒီထဲမှာပိုကောင်းတဲ့သင်တန်းတွေပေးတာ၊ virus အကြောင်းပို့ပြီးတော့နားလည်လာတာ၊အီဘိုလာကြောင့်သေဆုံးသွားသူတွေကိုမြေမြုပ်တကြိုတဲ့အချိန်မှာလှုပ်ဆောင်တာအပါအဝင်ပို့ပြီးတော့ဘေးရန်ကင်းကင်းလှုပ်လာနိုင်တာတွေပါဝင်တယ်လို့ CDC အကြီးအကဲဒေါက်တာ Thomas Freedom ကမနေ့ကသတင်းတောက်တွေကိုပြောဆိုလိုက်တာပါ Ebola virus ပိုစတင်ပြန့်နှံ့ကြတဲ့ကဆိုရင်တော့အနောက်အာဖရိကဒေသမှာလူပေါင်း 3,500 လောက်သေဆုံးခဲ့ရပြီပါပြီ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေကတော့ရောဂါပိုးတံကိုအပြင်းထန်ဆုံးခံခဲ့ရတာဖြစ်ပါတယ်ရှင
် American သိပ္ပံပညာရှင်တွေဖြစ်ကြတဲ့ Eric Bezos နဲ့ William Monaro နောက်ဂျပန်ပညာရှင်စတဖန်ဟဲလ်ဒူဟာ2014ခုနှစ်အတွက်ဓာတုဗေဒပညာဆိုင်ရာနိုဘယ်ဆုကိုစကူသွားကြပါတယ်အထူးကြည်လင်ပြသမှုရှိတဲ့ Florence's ရောင်ပြန်အနုကြည်မှန်ပြောင်းစနစ်ကိုတီထွင်နိုင်တဲ့အတွက်သူတို့ကိုအခုလိုချီးမြှင်တာဖြစ်တဲ့အကြောင်းစုရွေးချယ်ရေးအဖွဲ့ကဒီနေ့ကြေညာလိုက်ပါတယ်ဒီသိပ္ပံပညာရှင်၃ယောက်ရဲ့သူတေသနာလေ့လာတွေ့ရှိချက်တွေကြောင့်မော်လီကျူးတွေရဲ့လုပ်ငန်းစဉ်ကိုအချိန်နဲ့တပြေးညီလေ့လာနိုင်ခြင်းရှိသွားတယ်လို့စုချင်းမြင့်တဲ့ဆွေဒင်တော်ဝင်သိပ္ပံအကယ်ဒမီကဆိုပါတယ်။ဘက်ဇစ်စာအမေရိကန်ပြည်ထောင်စုဟော့ဝတ်ဟက်ဂျစ်ဆေးဘက်ဆိုင်ရာအဖွဲ့မှလုတ်ကိုင်နေပြီးမော်နာကတော့စတန်ဖို့ဒ်တက္ကသိုလ်ကပါမောက္ခတူပါ။စတက်ဖန်ဟဲကတော့ဂျာမနီနိုင်ငံမက်စ်ပလန့်ဇီဝယူပဓာတုဆိုင်ရာအဖွဲ့ရဲ့ဒါရိုက်တာဖြစ်ပါတယ်။အခုဓာတုဗေဒပညာရေးဆိုင်ရာနိုဘယ်ဆုဟာဒီနှစ်အတွက်ကြေညာတဲ့တတိယဆုဖြစ်ပြီးဆုငွေကအမေရိကန်ဒေါ်လာ1.3 billion ဖြစ်ပါတယ်။ဒိုင်နမိုက်ကိုတည်ထွင်သူစီးပွားရေးလုပ်ငန်းရှင်ကြီးအဖရက်နိုဘယ်ရဲ့ဆန္ဒအတိုင်းသိပ္ပံစာပေနဲ့ငြိမ်းချမ်းဆရာနိုဘယ်ဆုတွေကို1900ခုနှစ်ထဲကစပြီးချီးမြှင့်လာတာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူရဲ့ပေါ်ထူးနေညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်။ဟောင်ကောင်ကျွန်းမှာနိုင်ငံရေးပြည်ပြင်ပြောင်းလဲရေးဆိုင်ရာတောင်းဆိုချက်တွေနဲ့ပတ်သက်ပြီးဆန္ဒပြကြောင်းသားတွေနဲ့အစိုးရအကြားဒီသတင်းပတ်နောက်ပိုင်းမှာတရားဝင်ဆွေးနွေးပွဲတွေစတင်ဖို့သဘောတူလိုက်ကြပါပြီ။ဟောင်ကောင်အထွန်းဝင်ချုပ်ကယ်ရီလမ်နဲ့ဆွေးနွေးပွဲတွေတောင်းကြနေမှာစတင်ပြီးအခြေခံဥပဒေရေးရာကိစ္စရပ်တွေကိုအလေးပေးဆွေးနွေးကြမယ်လို့ကျောင်းသားကုသလေတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်အခြေခံဥပဒေရေးရာလက်ထောက်အထွန်းဝင်လျူကွန်ဝမ်ကအင်္ဂါနေ့ညပိုင်းမှာပြောပါတယ်။ဟောင်ကောင်ရဲ့လမ်းတွေပေါ်မှာသတင်းတစ်ပတ်ကြာကြာဆန္ဒပြသူထောင်ပေါင်းများစွာကနေယာကနန်းကိုရော့ချသွားပြီးတော့ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းအများစုပြန်ဖွင့်ပြီးဖြစ်တာနဲ့အမျှဆွေးနွေးပွဲရက်ထွက်ပေါ်လာတာပါဆန္ဒပြပွဲတွေကြောင်းနေစဉ်လူမှုဘဝတွေကိုထိခိုက်လို့မချေမနှက်ဖြစ်နေကြတဲ့ဟောင်ကောင်ကျွန်းသားတွေကျင်းနေစေဖို့ကြိုးစားနေကြပြီးတော့ဒီဆန္ဒပြသူအရေးအတွက်နေသွားပြီးမယ်လဲဆက်ပြီးတော့လှုပ်ရှားသွားမယ်လို့ကျောင်းသားကောင်းဆောင်တွေကအခိုင်အမာပြောပါတယ်ကျောင်းသားတွေနဲ့အစိုးရတာဝန်ရှိသူတွေအကြားတရားဝင်ဆွေးနွေးပွဲဆိုင်ရာမူပေါင်းတရက်ကိုဒီနေ့လာနေ့မှာကြေညာထားပါတယ်ဒီအထဲမှာတော့နိုင်ငံရေးပါတီတွေအကြားတန်းတူညီမျှဖို့ဆွေးနွေးပွဲတွေအကြိမ်ကြိမ်လုပ်ဖို့နဲ့ရရှိတဲ့ဘလို့သဘောတူညီချက်မျိုးကိုမဆိုအစိုးရကအကောင့်ထဲပေါ်ဖို့ဆိုတာတွေပါဝင်ပါတယ်ရှင
်မြောက်ကိုရီးယားနိုင်ငံအနေနဲ့အလုပ်ကျန်းစခန်းတွေဖွင့်ထားတယ်လို့ဖွင့်ပြောခဲ့ပေမဲ့လူခွင့်ရချိုးဖောက်မှုတော့မရှိဘူးလို့ကုလသမဂ္ဂမှာကာကွယ်ပြောဆိုခဲ့ပါတယ်ဒီအလုပ်ကျန်းစခန်းတွေမှာလူမဆန်တဲ့ချိုးဖောက်မှုတွေဖြစ်နေတယ်လို့လူခွင့်ရအဖွဲ့တွေကစွပ်စွဲနေချိန်မှာမြောက်ကိုရီးယားဘက်ကတော့ကုလသမဂ္ဂဌာနချုပ်မှာသတင်းထောက်တွေနဲ့နိုင်ငံတကာသံတမန်တွေအတွက်မနေ့ကရှာရှာပါပါရှင်းလင်းပွဲတစ်ခုလုပ်ပေးပြီးအခုလိုထုတ်ပြောခဲ့တာပါအခုလိုရှင်းလင်းပွဲလုပ်ခဲ့တာကလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတပ်ဖြတ်မှုအညှဉ်းပန်းနှိပ်စက်မှုကျုံပြစ်မှုမတိုင်းမှုနဲ့အခြားပြစ်မှုတွေမြောက်ကိုရီးယားကကျူးလွန်နေတယ်လို့ကုလသမဂ္ဂကမချခင်ကအစည်းအဝေးခစားထုတ်ပြန်ခဲ့တဲ့အပေါ်ချေပါလိုက်တာဖြစ်တယ်လို့ယူဆထားကြပါတယ်။အခုကုလသမဂ္ဂရှင်းလင်းပွဲမှာတော့မြောက်ကိုရီးယားနိုင်ငံသားအရာရှိချိုမြောင်နန်ကအခုလိုလူခွင့်ရချိုးဖောက်တဲ့စခန်းတွေမရှိဘူးလို့တောက်လျှောက်ညှင်းဆိုလာခဲ့တဲ့အတိုင်းထပ်ပြောခဲ့ကဒီဆွဆွဲမှုတွေကကောလာဟာလလူကြံဖန်တီးကြတာဖြစ်တယ်လို့ချေပါလိုက်ပါတယ်။ဒါပေမဲ့အလုတ်ခိုင်းစခန်းတွေကနေတဆင့်စရိတပြည်ပြင်ပြောင်းလဲလုပ်ပေးတာတော့ရှိတယ်လို့သူကဝန်ခံလိုက်ပြီးဒီစခန်းတွေမှာအမားကျူးလွန်ခဲ့သူတွေကိုပြန်သုံးသပ်ပြီးဇာရိတာကောင်အောင်ပြင်ဆင်ဖို့လေ့ကျင့်ပေးတာဖြစ်တယ်လို့ရှင်းပြခဲ့ပါတယ်ခင်ဗျာ
။ပရိပက္ခတွေဖြစ်နေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယနဲ့ပါကစ္စတန်ကြားနေဆက်တိုက်ပွဲတွေပြင်းထန်လာနေတာမှာရသတိဆုံးမှုတွေလည်းတိုးလာနေပါတယ်။အင်္ဂါနေ့ညကတနက်တွေမော်တာကြီးတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့တာမှာလူ3ယောက်ထက်မနည်းသေဆုံးပြီးတော့18ယောက်ဒဏ်ရာရခဲ့တယ်လို့အိန္ဒိယဆိုရအရာရှိတွေကပြောပါတယ်။ပါကစ္စတန်သတင်းမီဒီယာတွေမှာတော့အိန္ဒိယဘက်ကတိုက်ခိုက်မှုကြောင့်လူ3ယောက်သေဆုံးတယ်လို့ဖော်ပြပါတယ်။တနင်္လာနေ့ကတော့အရက်သား9ယောက်သေဆုံးပြီးဒါဟာဆယ်စုနှစ်တစ်ခုကျော်ကာလအတွင်းကက်ရှမီးယားဒေသပြည်ပခါမှာအရက်သားသေဆုံးမှုဦးရေအများဆုံးပဲဖြစ်ပါတယ်။နှစ်ဖက်စလုံးကအရက်သားထောင်ချီဟာတိုက်ခိုက်မှုတွေကြောင့်ဘေးလွယကိုရွှေ့ပြောင်းနေထိုင်ခဲ့ကြတာပါ။အိန္ဒိယလေတပ်အကြီးကဲမာရှယ်အာရဗရာဟာကတော့နေဆက်ပြိပကအဆုံးတက်နိုင်မဲ့အဖြစ်တစ်ခုအမြန်ဆုံးရအောင်ကြိုးပမ်းသွားမယ်လို့ဆိုပါရရှင်
။တရုတ်နိုင်ငံမှာတော့ပြင်းထန်တဲ့ငလျင်တစ်ခုလှုပ်သွားတဲ့ကြောင့်အနည်းဆုံးလူတဦးသေဆုံးပြီး300ကျော်ဒဏ်ရာရခဲ့ပါတယ်။တရုတ်နိုင်ငံနောက်တောင်ပိုင်းတောင်ထူထပ်ပြီးမြန်မာနဲ့နေဆက်ဖြစ်နေတဲ့ယူနန်ပြည်နယ်ကဂျင်ကူးမြို့နယ်ကိုအခြေပြုကမနေ့နှောင်းပိုင်းကလှုပ်ခဲ့တဲ့ဒီငလျင်ဟာမြေမျက်နှာပြင်အနက်ခတ်တိမ်တွေမှာလှုပ်ခဲ့တာပါ။ဒီငလျင်ကြောင့်လူပေါင်းအနည်းဆုံး5000ကိုနေရာရွှေ့ပေးခဲ့ရပြီးဖြစ်တယ်လို့တရုတ်သတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။ အမေရိကန်ဘူမိဗေဒလေ့လာရေးဌာနတိုင်တာချက်အရဒင်းကလေးဟာပြင်းအား6ပမာဏရှိပြီးမြေပြင်အနက်6မိုင်ကျော်အကွာခတ်တိမ်တွေမှာလှုပ်ခဲ့တာလို့ဆိုပါရယ်ဒါပေမဲ့တရုတ်ရာရှိတွေဘက်ကတော့ဒင်းကလေးပြင်းဟာ 6.6 ရှိပြီးအနက်က 3.8 မိုင်ပဲရှိတယ်လို့ဆိုနေပါရယ်ဒင်းကလေးကြောင့်အစာဦးပေါင်း 9,000 နီးပါးပြိုကျခဲ့ရပြီးနောက်ထပ်အစာဦးပေါင်း 14,000 ကျော်ပျက်စီးခဲ့ရတယ်လို့လည်းတရုတ်ဆွေးရပိုင်ရှင်းဝါသတင်းဌာနမှာဖော်ပြထားပါရယ်ခင်ဗျာ
ထတဲ့ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာပါရှင်။ခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးပါရမယ်။မြန်မာနိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးဟာသက်ဆိုင်ရာနိုင်ငံတစ်ခုတည်းဖြည့်ရှင်းလို့ရတာမဟုတ်ပဲနိုင်ငံအများပူးပေါင်းဆောင်ရွက်ရတာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနိုင်ငံတွေတနိုင်ငံချင်းစီနဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်သွားမယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအမေရိကန်သံမတ်ကြီးကပြောဆိုလိုက်ပါတယ်။အမေရိကန်သံမတ်ကြီးရဲ့ဒီပြောဆိုချက်တွေနဲ့ပတ်သက်လို့တော့ကိုရင်သွားရောက်သတင်းရယူထားတဲ့ VOA ရန်ကုန်ရုံးကကိုစီသူကသတင်းပေးပို့ထားပါတယ်ရှင်
။အမေရိကန်နဲ့အာဆီယံပူးပေါင်းပြီးတော့အာဆီယံဒေသတွင်းလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေအတွက်အမေရိကန်အနေနဲ့အင်တိုက်အားတိုက်ပါဝင်ကူညီသွားမယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့စောင့်ကြည့်လေ့လာရေးဆိုင်ရာအမေရိကန်သံမတ်ကြီးလူဝီစီဒီပါကာကပြောဆိုလိုက်တာပါ။ရန်ကုန်မြို့မှာပြုလုပ်တဲ့အမေရိကန်အာဆီယံလူကုန်ကူးမှုတိုက်ဖျက်ရေးဆွေးနွေးပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲဟာ၄ကြိမ်မြောက်အာဆီယံအမေရိကန်ထိပ်သီးစည်းဝေးပွဲမှာသမ္မတအိုဘားမားနဲ့အာဆီယံခေါင်းဆောင်တွေသဘောတူခဲ့ကြတဲ့လူကုန်ကူးမှုတိုက်ဖျက်ရေးကတိကဝတ်ရဲ့တစိုက်တေသဖြစ်ပါတယ်။မြန်မာနိုင်ငံတွင်လူကုန်ကူးမှုဖြစ်ရပ်အတော်များများကတော့အင်းဒီချင်းနိုင်ငံတွေကိုနေဆက်ဖြတ်ကျော်ဖြစ်ပွားတာအများဆုံးဖြစ်ပြီးတော့မြန်မာအမျိုးသမီးတွေနဲ့ကလေးငယ်တွေဟာအခြားတိုင်းပြည်တွေမှာလိင်ကုန်ကူးမှုရာဇဝတ်မှုတွေနဲ့အတင်းအဓမ္မစေခိုင်းမှုတွေရဲ့တားကောင်ဖြစ်နေရတယ်လို့တမ်မတ်ကြီးလူဝစ်စီဒီဘာကာကပြောပါတယ်
။ The United States and Myanmar beginningIn 2012 began to work jointly
American ပြည်အောင်စုနဲ့မြန်မာနိုင်ငံဟာ2012ခုနှစ်လောက်ကစပြီးလူကုန်ကူးမှုပြဿနာတွေကိုပူးတွဲကင်ကွယ်ကြဖို့ဆောင်ရွက်ခဲ့ကြတာပါလူကုန်ကူးမှုတပ်ဖြတ်ရေးမှာပူးတွဲဆောင်ရွက်ကြဖို့အတွက်2012ခုနှစ်နိုဝင်ဘာလမှာသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်ပြည်ထစာလုပ်ငန်းအတင်းအဓမ္မအလုပ်ခိုင်းစေခြင်းငါးဖမ်းလုပ်ငန်းမှာမတရားအခိုင်းခံရခြင်းလေယာဉ်ဆက်ပြိုးရေးနဲ့အိမ်ပေါ်အလုပ်စားတဲ့လုံအားကောင်းပုံဖျက်ခံရတဲ့လူကုန်ကူးမှုပုံစံအမျိုးမျိုးကိုတိုက်ဖျက်ကြဖို့အမေရိကန်နဲ့မြန်မာနိုင်ငံဟာတန်တိတ်ထန်ချပြီးသဘောတူခဲ့ကြတာလည်းဖြစ်ပါတယ်။ဒီလိုလှုပ်အားကောင်းပုံဖျက်နေကြတာတွေဟာခေတ်သစ်ကျွံပြုတ်ခံနေရတာတွေလည်းဖြစ်ပါတယ်
။အမေရိကန်နိုင်ငံသားရေးဌာနရဲ့2014လူကုန်ကူးမှုတိုက်ဖျက်ရေးအစဉ်ခံစာထဲမှာတော့မြန်မာအစိုးရဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်နိုင်ငံတကာလက်ခံတဲ့စံနှုန်းစံထားအတိုင်းဆောင်ရွက်မှုပြည့်မီချက်တော့မရောက်သေးဘူးလို့ဆိုရတယ်။ဒါပေမဲ့လည်းအရင်နှစ်တွေကတည်းကဆိုင်လူကုန်ကူးမှုတိုက်ဖျက်ရေးအတွက်ကြိုးပမ်းမှုတွေတော့ရှိလာပြီလို့ဖော်ပြထားပါတယ်။သူတို့ဖြင့်ကလေးစစ်သားစုဆောင်အုံပြုမှုနဲ့အတင်းအဓမ္မလှုပ်အားပေးစေခိုင်းမှုတွေရပ်ဆိုင်းရေးအတွက်မြန်မာဆိုရရဲ့ဂျိုးပန်းချက်တွေကိုအမေရိကန်နိုင်ငံသားရေးဌာနကအတိမတ်ပြုထားပါတယ်။နေဆက်ဖြတ်ကျော်လူကုန်ကူးမှုကလေးစစ်သားစုဆောင်မှုတွေနဲ့အတင်းအဓမ္မလှုပ်စေခိုင်းမှုစတဲ့ခေတ်သစ်ကျွန်းစနစ်ကိုအာဆီယံဒေသတွင်းမှာပပအောင်ဆောင်ရွက်သွားဖို့ကိုလည်းလူကုန်ကူးမှုတိုက်ဖျက်ရေးနဲ့စောင့်ကြည့်ရေးဆိုင်ရာအမေရိကန်သံမတ်ကြီးလူဝီစီဒီပါကာကတိုက်တွန်းလိုက်ပါတယ်
။ We were inspired by the commitment that they all had to workingin a way that
လူကုန်ကူးမှုဆိုတဲ့ခေတ်သစ်ကျွန်းစနစ်အောက်မှာအနစ်နာခံကြရသူတွေကိုလေးစားစွာဖိမှရင်းနောက်ထပ်လူကုန်ကူးမှုတွေထပ်မဖြစ်ပွားရအောင်ကြိုးပမ်းဆောင်ရွက်နေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူကုန်ကူးမှုတပ်ဖြတ်ရေးအတွက်အာဆီယံအသင်းကြီးကတဆင့်အာဆီယံအသင်းဝင်တနိုင်ငံချင်းစီနဲ့ပူးတွဲဆောင်ရွက်နေပါတယ်။အထူးသဖြင့်အာဆီယံအသင်းဝင်နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံနဲ့လည်းအနီးကပ်ပူးတွဲဆောင်ရွက်နေပါတယ်။
2013ခုနှစ်မှာတော့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့နှစ်စဉ်အစည်းအခမ်းစာတွေထဲမြန်မာနိုင်ငံဟာ Tier 3လို့ခေါ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်မှုအားအနည်းဆုံးနိုင်ငံနာမည်ပြည့်စင်းထဲမှာထည့်သွင်းခံထားရတာဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းမြန်မာအစိုးရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်တည်တာတဲ့အားထုတ်မှုတွေလှုပ်လာခဲ့တဲ့ဆိုပြီးတော့2014အစည်းအခမ်းစာထဲမှာ Tier 2စောင့်ကြည့်အဆင့်နှစ်ကိုတိုးမြင့်သတ်မှတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကလေးစစ်သားစုဆောင်မှုနဲ့အတင်းအဓမ္မခိုင်းစင်မှုအပါအဝင်လူကုန်ကူးမှုခံရသူတွေကိုကာကွယ်စောင့်ရှောက်ရေးဥပဒေနဲ့အညီပြည့်မီအောင်မဆောင်ရွက်နိုင်ဘူးဆိုရင်တော့2015ခုနှစ်မှာလူကုန်ကူးမှုစောင့်ကြည့်အဆင့်အဆိုးအဆုံးဖြစ်တဲ့ Tier 3ကိုအလိုလျောက်ပြန်လည်ကျောက်သွားမှာလည်းဖြစ်ပါလေ
So as long as there was state sponsored forced labor here in Myanmar Myanmar was going to be on Tier 3
မြန်မာနိုင်ငံမှာဆိုရကစီမံကုတ်ခဲ့တဲ့အဓမ္မအလုပ်ခိုင်းစေတာတွေရှိနေတဲ့ပြည်မြန်မာနိုင်ငံဟာလူကုန်ကူးမှုအစိုးရဆုံးအဆင့် Tier 3အဖြစ်စည်ရင်သွန်းခံရမှာလည်းဖြစ်ပါတယ်။အထမအလုပ်ခိုင်းစေမှုကလေးစစ်သားစုဆောင်မှုနဲ့တခြားလူကုန်ကူးမှုပြဿနာတွေကို ILO နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်လို့အဖွဲ့အစည်းတွေနဲ့တိုင်ပင်ညှိနှိုင်းကာကိုင်းတွဲဖြည့်ရှင်းရမှာဖြစ်ပါတယ်။ မြန်မာနိုင်ငံမှာလူကုန်ကူးမှုတပ်ဖြတ်ရေးဆိုင်ရာအဖွဲ့အစည်းတွေထူထောင်ထားပြီးတိုးတက်ဖြစ်ထွန်းမှုတွေရှိနေပေမဲ့လူကုန်ကူးခံရသူတွေကိုအကာအကွယ်ပေးရေးမှာရက်ကွက်ကြွေးရွာနဲ့မြို့နယ်ဆိုင်ရာတရားအုပ်ဥပဒေကန့်သက်ချက်တွေရှိနေသေးတာကြောင့်အစိုးရဆုံး TR 3 အဖြစ်သတ်မှတ်ချက်မခံရအောင်စူးစမ်းဖို့လိုနေပါသေးတယ်
။မြန်မာအစိုးရအနေနဲ့တော့အစိုးရဆုံး TR 3 အဆင့်ပြန်လည်မရောက်ရှိရေးအတွက်ပြည်ထောင်စုဝန်ကြီးဌာနလူကုန်ကူးမှုတိုက်ဖျက်ရေးအထူးတပ်ဖွဲ့ဖွဲ့စည်းပြီးတော့လူကုန်ကူးမှုရာဇဝတ်မှုတွေကိုစောင့်ကြည့်အရေးယူတာတွေလှုပ်ဆောင်နေပါတယ်။2013ခုနှစ်ကစပြီးတော့ကလေးဆက်သားပြန်လည်အနန္တာတွေနေဆက်ဖြတ်ကျော်လူကုန်ကူးမှုတွေကိုဖော်ထုတ်တားဆီးတာတွေလုပ်ကန်ဆောင်ရွက်နေပါတယ်ခင်ဗျာ
။ဒါကတော့ VOA ရန်ကုန်ရုံးခွဲကနေကိုစီသူသတင်းပေးပို့ခဲ့တာပဲဖြစ်ပါတယ်ရှင်။အခုကတော့ထိုင်းဝန်ကြီးချုပ်ရဲ့မြန်မာခီးစင်မှာဆွေးနွေးဘာတွေဆွေးနွေးကြမလဲဆိုတာကိုလည်းကြည့်ကြရအောင်ပါ။ထိုင်းဝန်ကြီးချုပ်မြန်မာနိုင်ငံကိုလာရောက်တဲ့အခါထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာအလုပ်သမားတွေအရေးစီရေးစီးပွားရေးတို့အပါအဝင်ဘက်ဆောင်ကဏ္ဍဆောင်ကိစ္စရပ်တွေကိုဆွေးနွေးသွားမှာဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဩဂုတ်လမှာဝန်ကြီးချုပ်ဖြစ်လာတဲ့ဗိုလ်ချုပ်ကြီးဖရာယွတ်ချန်ဝူချာဟာသူ့ရဲ့ပထမဆုံးပြည်ပခီးစဉ်အဖြစ်နဲ့အောက်တိုဘာလ9ရက်နေ့ကနေ10ရက်နေ့အထိမြန်မာနိုင်ငံကိုတရားဝင်လာရောက်လဲပတ်မှာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်။
အခုနှစ်မေလ22ရက်နေ့မှာစစ်အာဏာသိမ်းပြီးဩဂုတ်လ24ရက်နေ့ကဝန်ကြီးချုပ်ဖြစ်လာတဲ့ဗိုလ်ချုပ်ကြီးဟောင်းပရာယုတ်ချန်အိုချာဟာသူ့ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်အဖြစ်နဲ့အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံကို၂ရက်ကြာတရားဝင်လာရောက်လည်ပတ်ခြင်းလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ပရာယုတ်ချန်အိုချန်နဲ့သမ္မတဥသိမ်းစင်တို့တွေ့ဆုံတဲ့အခါထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအရေးဆွေးနွေးကြမှာဖြစ်ပြီးမကြသေးခင်ကဗြိတိန်နိုင်ငံကကမ္ဘာလှည့်ခီးစဉ်အူကိုထိုင်းနိုင်ငံတောင်ပိုင်းမှာတပ်ဖြတ်ခဲ့မှုနဲ့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားလူငယ်အုပ်ကိစ္စကိုလည်းထည့်သွင်းဆွေးနွေးတော်မှာဖြစ်ကြောင်းအမည်မဖော်လိုတဲ့မြန်မာအစိုးရအရာရှိတဦးက VOA ကိုပြောပါတယ်။မြန်မာအလုပ်သမားတွေကြားမှာအလုပ်လုပ်ခွင့်သက်တမ်းနိုင်ငံကူးလက်မှတ်သက်တမ်းကုန်ဆုံးနေပြီးတရားမဝင်နေထိုင်နေကြရသူတိတ်နေချီရှိနေတာကြောင့်အခုလိုထိုင်းနဲ့မြန်မာထိပ်တန်းခေါင်းဆောင်တွေတွေ့ဆုံကြတဲ့အခါမြန်မာအလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုဆွေးနွေးအပြေရှာပေးဖို့အခွင့်လမ်းကောင်းတစ်ခုဖြစ်တဲ့အကြောင်းရွှေပြောင်းအလုပ်သမားအခွင့်ရေးကွန်ရက်ကအောက်တိုဘာလ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။လက်ရှိလှုပ်ဆောင်နေတဲ့နိုင်ငံကူးလက်မှတ်နဲ့အလုပ်လုပ်ခွင့်ပါမစ်တက်တန်းတိုးတဲ့အစီအစဉ်တွေဟာအလုပ်မဖြစ်ဘူးလို့ရွှေပြောင်းအလုပ်သမားအခွင့်ရေးကွန်ရက်ဥက္ကဋ္ဌဦးစိန်ထေးကပြောပါတယ
်။မြန်မာဆိုးရနေပြီးတော့ငကိုကထုတ်ပေးထားတဲ့ဒီယာယီနိုင်ငံကူးလက်မှတ်ပါလေ။ယာယီ passport ကိုသူကပယ်ဖြတ်ပြီးတော့မှပုံမှန်နိုင်ငံကူးလက်မှတ်ပြောင်းဖို့အတွက်လောက်ဆောင်နေတာပေါ့နော်အဲ့ဒါဟိုမအောင်မြင်တဲ့လုပ်ငန်းရှင်ဖြစ်တော့အဲ့ဒါကိုပြန်ပြီးတော့ငွေရှိနေတဲ့ဟာလေးကိုပဲပြန်ပြီးတော့လောက်ဆောင်ဖို့နောက်တစ်ခုကဒီ၄နှစ်ဗီဇာတစ်ပတ်ကုန်နေတဲ့အလုပ်ဒီမှာ၅ရင်းကျော်လောက်ကိုထိုင်းနိုင်ငံထဲမှာဟိုဒီထိုင်းဆိုရင်ပြန်ပြီးတော့အများဆုံးပတ်တန်တိုးပြီးတဲ့အစီအစဉ်ကိုဆောင်ရွက်ဖို့ပေါ့နော်အဲ့ဒါတော့ဒီလိုလုပ်ပြီးပေါ်တော့အများဆုံးလိုအပ်နေပါတယ်။ဆိုတော့ဒီလိုဒီမှာဥယျာဉ်ငါးလိမ့်လောက်တောင်ရှိသွားပါပြီ
။ယာယီနိုင်ငံကူးလက်မှတ်အပါအဝင်အလုပ်လုပ်ခွင့်တက်တန်းတိုးရေးအတွက်ချမှတ်လုပ်ဆောင်နေတဲ့လုပ်ငန်းရှင်တွေဟာပွင့်လင်းမြင်သာမှုမရှိတဲ့အတွက်ကြောင့်အခုလိုအခက်အခဲတွေရင်ဆိုင်နေရတာဖြစ်တယ်လို့လည်းဦးစိန်ထေးကပြောပါတယ်။ဒါကြောင့်လည်းမြန်မာအလုပ်သမားတွေဟာထိုင်းနိုင်ငံအတွင်းတရားဝင်နေထိုင်အလုပ်လုပ်ခွင့်ရှိရမယ့်အစားတရားမဝင်အလုပ်သမားတွေဘဝကိုမရည်ရွယ်ပဲရောက်ကုန်ကြရတဲ့ကိစ္စဟာဒီကနေ့အလုပ်သမားတွေအဓိကရင်ဆိုင်နေရတဲ့ပြဿနာဖြစ်တယ်လို့သူကဆက်ပြောပါတယ်
။ကရက်တလောကိုဖြစ်ပေါ်နေတဲ့ဟာကတော့သူတို့ရဲ့ဒီတရားဝင်ရက်တည်နေရတဲ့အနေထားနေဆိုတော့တရားမဝင်အလုပ်ကမှဖြစ်တော့မဲ့အနေထားပေါ့နော်ခုနကအလုပ်ကမှ၅သိန်းကျော်ပြီးရတယ်ကုန်နေပြီဒီနှစ်ဖက်ဆူရတယ်ဘာမှမလုပ်ဆောင်ပေးဘူးအဲ့ဒီဟာကတော့တကယ်ကိုယူကြည့်တဲ့အကြောင်းရပါဘာလို့ဆိုတော့သူတို့ကဒီတရားဝင်အလုပ်ကမှဖြစ်လို့တက်ဆက်နေအများကြီးပေးပြီးတော့ဖြစ်လာပြီအခုဆူရတယ်ကဘာလို့ဟိုလိုလိုဒီလိုလုပ်နေခါကျတော့သူတို့မှဒီ overstay ကြီးဖြစ်တာအခုဆိုရှင်ကသူကလေးစားပြန်နောက်ဆက်တော့ခုနှစ်ဩဂတ်လထဲကနေစပြီးဖြစ်လာတာအခုချိန်ထိဒါဖြစ်နေကြတော့နောက်လည်းဒါနေ့စဉ်ထောင်ရချီဖြစ်နေတော့မှာဆိုတော့အဲ့တော့ဒီလူကမာတွေကတရားဝင်အနေထားနဲ့တရားမှုအနေထားရောက်သွားလို့ရှိရင်ခုနကအခွင့်အချိုးဖောက်ခံရတဲ့ဟာတွေကပူပူပြီးတော့ဆိုးလာမှာပေါ့နော်အဲ့ဒါကပုံကြီးကြီးပါဒီလိုတရားဝင်လို့ဒီမှာဖြစ်နေလို့ရှိရင်အခွင့်အချိုးဖောက်ခံရတဲ့ဆိုရဲဟိုဘာလို့ဖြစ်ကိုကိုယုံကြည်မှုရှိနေရင်ဆိုင်ရဲတော့ပေါ့တရားမဝင်အလုပ်ကမှဖြစ်နေဘယ်သူမှမပြောရရဲပဲကြာဟိုလူပဲကြာဒီရဲကြာအကုန်လုံးကြောက်နေရမယ်နေသားကိုရောက်သွားမှာ
ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချန်နဲ့သမရဦးသိန်းစင်တို့တွေ့ဆုံကြတဲ့အခါမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေအရေးအပြင်နေဆက်လုံခြုံရေးလောင်စာဆွမ်းအင်အာဆီယံနဲ့ဆိုင်တဲ့အကြောင်းကိစ္စတွေအပြင်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းထိုင်းနိုင်ငံကိုအပြည်လာအတွင်းတွားရောက်လဲပတ်စင်ကဆွေးနွေးခဲ့တဲ့ကိစ္စရပ်တွေကိုလည်းဆက်လက်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းအမည်မဖော်လိုတဲ့မြန်မာအရာရှိကပြောပါတယ်။ဒါအပြင် တဝဲရင်နဲ့စီမံကိန်းအကောင့်ထဲဖော်ရေးအတွက်လည်းအဓိကထားဆွေးနွေးတော့မှာဖြစ်ပြီးအဲ့ဒီစီမံကိန်းကိုကြည့်ကြကုတ်ခဲ့ဖို့ဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ကကော်မတီဖွဲ့စည်းသွားမယ်အကြောင်းထိုင်းနိုင်ငံကသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်ဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ဟာမြန်မာနိုင်ငံမှာရှိနေစဉ်အတွင်းမြန်မာအစိုးရအရာရှိတွေအပြင်မြန်မာနိုင်ငံမှာရှိနေကြတဲ့ထိုင်းရင်းနှီးမြုပ်နှံသူတွေနဲ့လည်းတွေ့ဆုံသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်စူးစီးတင်ပြပေးခဲ့တာပါရှင်အခုကတော့စီးပွားရေးဆိုင်ရာသတင်းပေးပို့ချက်တခုကိုပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်မှပြန်လည်အသက်ဝင်လာတဲ့နိုင်ငံသားဗန်တွေနဲ့ပတ်သက်ပြီးကြိုးဆိုသူတွေရှိတယ်လို့စောင့်ကြည့်ရမယ်လို့ပြောဆိုသူတွေလည်းရှိပါတယ်နိုင်ငံတကာနိုင်ငံရဲ့စီးပွားရေးတိုးတက်မှုကိုဗန်လုပ်ငန်းတိုးတက်မှုနဲ့တိုင်းတာလေးရှိတာကြောင့်နိုင်ငံတကာဗန်တွေရဲ့အကူအညီနဲ့မြန်မာစီးပွားရေးတိုးတက်လာနိုင်မယ်ပြည်ရင်းဗန်တွေစီးပွားရေးလုပ်ငန်းရှင်တွေအပြင်ပြည်သူတွေအတွက်ပါအကျိုးအမြတ်ရှိလာလိမ့်မယ်လို့မျှော်လင့်နေသူတွေလည်းရှိပါတယ်တစ်ဖက်မှာလည်းဘိုးဘန်ကချမှတ်လိုက်တဲ့စီမင်းစည်းကမ်းတွေကြောင့်အစိုးရဗန်တွေနဲ့ပြည်တွင်းပုဂ္ဂလိကဗန်တွေသာအကျိုးဖြစ်ထွန်းလိမ့်မယ်လို့သုံးသပ်သူတွေကလည်းရှိနေပါတယ် VOA မြန်မာပိုင်းရဲ့သတင်းထောက်မတ်တင်ကီကပြောပြပေးမှာပါရှင
်မြန်မာစီးပွားရေးတိုးတက်လာဖို့ဆိုရင်ဗန်လုပ်ငန်းနဲ့နိုင်ငံတကာစံချိန်မီရင်ဟာလည်းအဓိကကြတာမို့ပြည်ပဗန်ငွေတွေဖွံ့ဖွင့်ပြူတာကိုဗန်လုပ်ငန်းတွေပဲကကြိုးစုံနေကြပါတယ်။ဖွံ့ဖြိုးစာမြန်မာဗန်လုပ်ငန်းဟာလည်းလိုအပ်ချက်တွေရှိသေးတာမို့ဒီပြည်ပဗန်တွေဟာအထောက်အကူပြုနိုင်လိမ့်မယ်။ထွန်းသက်စာမြန်မာစီးပွားရေးအတွက်လည်းလိုအပ်ချက်တစ်ခုဖြစ်တယ်လို့ CB သမဝါရမဗန်ရဲ့အုပ်ချုပ်မှုဒါရိုက်တာဦးဖေမြင့်ကပြောပါတယ်
။တိုင်းပြည်ဖွံ့ဖြိုးတာကဗန်လုပ်ငန်းဖွံ့ဖြိုးမှုတော့လိုနေပြီ။နော်အခုကငွေပေးငွေစပါဒါမှလက်ရှိမှာတော့မှကျွန်တော်တို့အမေရိကန်ကကျွန်တော်ပိတ်ထားတဲ့ဟာအပြည့်ဝမစွတ်သေးဘူးပေါ့နော်။နောက်သူကခွင့်လိုက်မယ်ဆိုရင်ဒီစီးပွားရေးလုပ်ငန်းကတော်တော်လေးကျွန်တော်ပုံပြီးတော့ဖွံ့ဖြိုးလာမယ်ဆိုတော့ထင်တယ်
။ပြပဗန်တွေဟာပြရင်းဗန်တွေကနေမှတစ်ဆင့်မှငွေချေးပေးနိုင်မှာဖြစ်ပြီးအတုံးနှုံးကိုလည်းဗဟိုဘဏ်ကချမှတ်ထားတဲ့နှုံတိုင်းပေးသွင်းရမှာဖြစ်တဲ့အတွက်အတုံးနှုံးကျဆင်းသွားစရာအကြောင်းမရှိပါဘူး။ဒီပဗန်တွေဝင်လာတာကြောင့်အတုံးနှုံးနဲ့ငွေချေးနိုင်တော့မယ်လို့မျှော်လင့်ထားတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်များကလည်းအများပြည်သူထက်အစိုးရဗန်နဲ့ပြည်တွင်းပုဂ္ဂလိကဗန်တွေသာအကျိုးဖြစ်တွင်တယ်လို့လည်းဝေဖန်ကြပါဗျ။ဒီဝေဖန်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံဗဟိုဗန်ဒုတိယဥက္ကဋ္ဌဦးဆက်အောင်အခုလိုရှင်းပြပါဗျ။
ကျွန်တော်တို့ပြည်တွင်းဗန်တွေဘက်ကပဲအပြည့်အဝကာဝယ်လို့ရှိတယ်။ကာဝယ်လိုက်လို့ရှိတယ်။လုပ်ငန်းရှင်တွေလည်းကာကြိုက်တာမဟုတ်ပါဘူး။လုပ်ငန်းရှင်တွေဘက်ကလည်းအပြည့်အဝကျွန်တော်တို့ကပေးလိုက်လို့ရှိနေတယ်ပြည်တွင်းပိုင်းကပြဿနာဖြစ်သွားမှာကျွန်တော်တို့စိုးရိမ်ပါတယ်ခုနပြောသလိုပြည်တွင်းပိုင်းတစ်ခုခုဖြစ်သွားပြီဆိုတာနဲ့ဒါတောက်လျှောက် contagion effect ဆိုတာ domino effect လို့လည်းခေါ်ပါတယ်ပြဿနာတွေတောက်လျှောက်ဖြစ်သွားမှာစိုးရိမ်ပါတယ်အဲ့တော့ဒီနှစ်ခုကိုပြန်ပြန်တတ်တာ balance ရအောင်ကျွန်တော်တို့စဉ်းစားရပါတယ
်ဘဏ်လုပ်ငန်းလောက်ကင်ဝင်ကနအူးလိုက်စင်ရတာတဲ့ပြည်ပဘဏ်ကိုကဟာတစ်နှစ်အတွင်းမှာလုပ်ငန်းအကောင့်ထဲပေါ်လာမှာဖြစ်ပါတယ်အဲ့ဒီလုပ်ငန်းတွေစလာတဲ့အခါမှာဗဟိုဗန်ကပြည်တွင်းမှန်တွေကိုကာကွယ်တဲ့အနေနဲ့စီးမြင်စည်းကမ်းတွေထုတ်ထားပေမဲ့လည်းပြည်တွင်းမှန်တွေအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရအောင်ပါပါ။အဓိကအဖြစ်တော့ပြည်ပဗန်တွေကဝန်ထမ်းစုဆောင်ရမှာကျွမ်းကျင်ဝန်ထမ်းတွေကိုဆုံးရှုံးသွားနိုင်တယ်လို့ဦးဖေမြင့်ကသုံးသပ်ပါတယ်
။ဒီလိုများ ADD ကို recruit လုပ်လို့ရှိရင်စာသမျက်နှာပြီးလို့ recruit ရှိရင်ဒီဟာကဒီ staff ကရွှေ့သွားနိုင်တဲ့အမိသားရှိတယ်။ဒါကသူ့ရဲ့ခွင့်အရာပေါ့နော်။အမဆရာရှိပါတမသူ3သိန်းပေးဟို10သိန်းပေးမယ်ဆိုရင်သူရွှေ့သွားထိုင်တာပေါ့အဲ့ဒီတစ်ခုကရှိအဲ့တော့ကျွန်တော်တို့ကကျွန်တော်တို့လက်ရှိဘဏ်တွေကိုဘာမှရှိတဲ့ဝန်ထမ်းတွေကိုကျွန်တော်တို့ထိမ့်မလဲဒါအဲ့သက်ဆိုင်ရာဘဏ်တွေပဲဆိုင်တော့လေ
လက်ရှိပြည်ရင်းဘဏ်တွေအနေနဲ့လူငယ်နှစ်နှစ်ခန့်ကစပြီးနိုင်ငံသားဘဏ်တွေနဲ့သဘောတူညီချက်ရရပါဓာတ်ရိုက်ဝင်လွှမ်းမှုတွေကိုစတင်လုပ်ကိုင်ခဲ့တာပါအခုကနအူးလိုက်စင်ရတဲ့ဘဏ်ပေါင်း6ခုအနက်ဂျပန်ဘဏ်3ဘဏ်စင်ကာပူဘဏ်2ဘဏ်မလေးဘဏ်ထိုင်းဘဏ်နဲ့နယူးဇီလန်ဘဏ်တို့အသီးသီးပါရှိပါတယ်။အဲ့ဒီဘဏ်တွေကိုရွေးချယ်ရမှာလဲတင်တာစနစ်နဲ့သာရွေးချယ်ခဲ့ပြီးဒီလိုရွေးချယ်တဲ့စနစ်ဟာကမ္ဘာပေါ်မှာမြန်မာနိုင်ငံဟာပထမဦးဆုံးဖြစ်ပါတယ်။နိုင်ငံတကာမှာတော့ဘဏ္ဍာရေးဝန်ကြီးဌာနနဲ့ဗဟိုဘဏ်တို့ကရွေးချယ်ပေမဲ့လည်းနောင်ပြဿနာတွေမတက်လာနိုင်အောင်တင်တာစနစ်နဲ့ရွေးချယ်ခဲ့တာလို့ဦးဆက်အောင်ကရှင်းပြပါတယ်
။ကျွန်တော်မြန်မာနိုင်ငံကတခြားနိုင်ငံတွေနဲ့မတူပါဘူး။နှစ်ပေါင်းမြောင်များစွာ isolated ဖြစ်ပြီးတော့မှအခုမှပြန်ဖွင့်လာဖြစ်တဲ့အတွက်ကျွန်တော်တို့မလုပ်လို့ကျွန်တော်တို့ very cautiously ပေါ့နော်အဓိကထားပြီးတော့ကျွန်တော်တို့လောက်ရပါတယ်လုပ်တဲ့အခါမှာဟိုဆို favoritism တို့ဒီဥစ္စာကတော့ကျွန်တော်တို့ ਨੇ ကြိုက်လို့ကျွန်တော်တို့ဟိုမှာဆိုရင်ဒီ favoritism တို့လိုဟာမျိုး corruption တို့လိုဟာမျိုးဒါမျိုးတွေမဖြစ်အောင်လို့ တော့ transparency ရှိအောင်လို့ဘာကြောင့်ဒီပန်းကိုလိုရလဲဆိုတာကြိုက်တဲ့အချိန်လေးကျွန်တော်တို့မှာ documents တွေအပြည့်အစုံရှိအောင်လို့ကျွန်တော်တို့ဒီလိုမျိုးတက်လာတာဖြစ်ပါတယ်
။မြန်မာနိုင်ငံမှာနိုင်ငံသားပန်းအချို့ဟာ19ရာစုနောက်ပိုင်းကလေးကရုံးခွဲတွေဖွင့်လစ်ပြီးလုပ်ငန်းတွေလည်ပတ်ခဲ့ရတာနီးတော်လည်ရေးကောင်စီအစိုးရတက်လာတဲ့1962ခုနှစ်နောက်ပိုင်းပြည်သူပိုင်သိမ်းတာအစအကြောင်းမျိုးမျိုးကြောင့်ရုပ်သိမ်းထွက်ခွာခဲ့ရတာပါ။အခုသမရာဦးသိန်းစိတ်အစိုးရလက်ထက်ပြုပြင်ပြောင်းလဲရေးကာလမှာမြမပန်လုပ်ငန်းတွေဟာနိုင်ငံတကာဗန်ဒီနဲ့ပြန်လည်ချိတ်ဆက်နိုင်ကြတော့မှာဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းစီစဉ်ရဲ့သတင်းထောက်မတ်တင်ကီသတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။ဒေတာရင်းသဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုအခုပြောပြပေးချင်ပါတယ်။ NASA ခေါ်အမေရိကန်အမျိုးသားလေကြောင်းနဲ့အာကာသအုပ်ချုပ်ရေးအဖွဲ့ရဲ့ဂျိုရုပုံရိပ်တွေကိုသုံးပြီးမဲခေါင်မြေဝါအောက်ပိုင်းဒေတာမှာနေထိုင်သူသန်းပေါင်း60လောက်ကိုသဘာဝဘေးဒဏ်နဲ့ရာသီဥတုပြောင်းလဲမှုဒဏ်တွေကနေကူညီကာကွယ်ပေးနိုင်ဖို့ပြင်ဆင်နေပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံလဲပါတဲ့မဲခေါင်အောက်ပိုင်းဒေသကိုအခုလိုကူညီပေးမယ့်အစီအစဉ်မျိုးကိုလက်ရှိမှာလဲဘင်္ဂလားဒေ့ရှ်အပါအဝင်တောင်အာရှဒေသ၊နောက်ပြီးတောင်အမေရိကနဲ့အာဖရိကဒေသတွေမှာအကူအညီပေးထားပြီးသားဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်ရွန်ကော်ဘန်သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါအောင်ရှင်
။ဒီအမေရိကန်ဦးဆောင်တဲ့အစီအစဉ်မှာမဲခေါင်မြေဝံအောက်ပိုင်းဒေသကမြန်မာ၊လာအိုစ်၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုပူးပေါင်းလက်ကမ်းစေမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီမဲခေါင်အောက်ပိုင်းဒေသတွေမှာပြင်းထန်တဲ့မိုးလေဝသအပြောင်းလဲတွေပိုများလာတာအပါအဝင်ရာသီဥတုပြောင်းလဲမှုဒဏ်ကြောင့်စိန်ခေါ်မှုတွေကြုံလာရလို့ပါ။ဒီစိန်ခေါ်မှုတွေထဲမှာရေအုံချမှု၊တစ်တောပြုံးတိမှု၊ရေကြီးမှုနဲ့သဘာဝဘေးဒဏ်ကာကွယ်မှုတွေပါတယ်လို့သဘာဝပတ်ဝန်းကျင်ကျွမ်းကျင်သူတွေကထောက်ပြထားကြပါတယ်။အခုလိုမဲခေါင်မြေဝံအောက်ပိုင်းဒေသထဲမှာမိတင်းနေထိုင်သူတွေအနေအပိုကြီးလာတာကြောင့် USAID လို့ခေါ်တဲ့ American ဆူရရဲ့နိုင်ငံတကာဖွံ့ဖြိုးရေးကူညီမှုအဖွဲ့ကကြောထောက်နောက်ခံပေးထားတဲ့ဒီ NASA လေကြောင်းနဲ့အာကာသဆိုင်ရာအဖွဲ့ကြီးအနေနဲ့ထိုင်းနိုင်ငံအခြေစိုက် ATPC ခေါ်အာရှဘေးဒဏ်ပြင်ဆင်ရေးဗဟိုပါဝင်ဒေသခံလက်တွဲဗော်တွေနဲ့တွဲပြီးဒီဂျိုတုပုံရိပ်တွေကိုဒေသရင်းအစိုးရတွေကိုကူညီပေးဖို့ရှိနေပါတယ်။ဒီအာရှဘေးဒဏ်ပြင်ဆင်ရေးATPC အဖွဲ့အရာရှိ Gabriel Iglesias ကဒီ NASA စီမံချက်အနေနဲ့ပြောင်းလဲမှုဆိုင်ရာသတင်းအချက်လက်တွေနဲ့ဒီသတင်းတွေကိုထိထိရောက်ရောက်သုံးနိုင်ဖို့ကူညီပေးမှာဖြစ်တယ်လို့ဆိုပါတယ
် This project will be addressing both those steps the development of the
ဒီစီမံချက်အနေနဲ့အစ်စ်နှစ်ခုစလုံးကိုကူညီဖြည့်ရှင်းပေးမှာပါသတင်းအချက်လက်တွေဂျူရုကရတဲ့ကိန်းဂဏန်းတွေကိုအသုံးချသုံးသပ်နိုင်မဲ့နည်းလမ်းတွေရရှိလာဖို့နောက်ဆုံးဖြတ်ချက်ချမှတ်သူတွေအနေနဲ့ဒီသုံးသပ်ချက်ရလဒ်တွေကိုနားလည်ပြီးတော့အတိတ်ပဲဖွင့်နိုင်အောင်စွမ်းရည်မြင့်တင်ပေးရေးတွေကိုလှုပ်သွားမှာပါ
American နိုင်ငံတကာဖွံ့ဖြိုးရေးအကူအညီဖွဲ့ USAID ထိပ်တန်းအရာရှိတွေကလည်းဒီအချက်လက်တွေကိုအစိုးရကိုယ်စားလှယ်တွေသိပ္ပံပညာရှင်တွေနိုင်ငံအဆင့်မန်နေဂျာတွေနဲ့ဘေးဒဏ်တုံ့ပြန်ရေးကျွမ်းကျင်သူတွေကိုကူညီပေးသွားရမှာဒီသဘာဝဘေးဒဏ်ကျရောက်ပြီးအရေးပေါ်အလိုအပ်ဆုံးနေရာတွေကိုထိထိရောက်ရောက်ပြည့်မှတ်ထားကူညီနိုင်ဖို့ရည်ရွယ်ထားတယ်လို့ VOA ကိုပို့လာတဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။တကယ်တော့မြန်မာနိုင်ငံကနာဂက်စ်မုန်တိုင်းမှာတုန်းကလူပေါင်း300,000ကျော်တေခဲ့ရပြီးအခုလိုအမြန်ရနိုင်တဲ့ဂျူဒူပုံရိပ်တွေပေးသွင်းဖို့ဒီစီမံချက်ဖြစ်လာတဲ့အချိန်ဟာဒီပုံရိပ်ဖန့်ယူမှုမှာကုန်ကျစရိတ်ထိုးကျလာတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အာရှဘေးဒဏ်အဖွဲ့ ADPC ကလည်းအခုလိုနာဂက်စ်မုန်တိုင်းမှာကြေကွဲဖွယ်အသက်တွေဆုံးရှုံးခဲ့တာကြောင့်အခုလိုအရေးပေါ်ဖြစ်လာရင်တရင်ချက်လက်လိုအပ်မှုအတွက်အရေးပါတာကိုမိမောင်းထိုးပြခဲ့တယ်လို့ဆိုပါတယ
် Another important aspect is to improve disaster preparedness itself.
နောက်ရေးကြီးတာတစ်ခုကတော့သဘာဝဘေးဒဏ်ပြင်ဆင်မှုပါပဲ။ဥပမာဒီမြန်မာနိုင်ငံမှာ Nagis မုန်တိုင်းတိုက်သွားတော့ငါဆိုရင်ပြဿနာကကြိုတင်သတိပေးချက်တွေမရှိခဲ့တာလည်းမဟုတ်ပါဘူး။မြန်မာနိုင်ငံကဒီတတ်တတ်မတ်မတ်ဒေတာတစ်ခုကိုဒီမုန်တိုင်းဥတီနေပြီလို့သတိပေးချက်ရတဲ့အချိန်မှာဘာတွေပြင်ဆင်မလဲဆိုတာကအဓိကပါ။အဲ့ဒီတော့ကတကယ်ပြဿနာကလူတွေကိုဘယ်ကိုရွှေ့ပေးမယ်ဆိုတာနဲ့အရေးပေါ်စခန်းတွေကိုရွှေ့ဖို့လမ်းကြောင်းမရှိခဲ့တာဆရာတွေပေါ့ရှင်
။အမေရိကန်ရဲ့အာရှကိုပြန်လည်အာရုံစိုက်ရေးကာလမှာဖြစ်လာတဲ့ဒီစီမံချက်ဟာမဲခေါင်ဒေသအတွင်းမှာလည်းပုံမနနေတဲ့ဖွံ့ဖြိုးရေးဆိုင်ရာစိန်ခေါ်မှုတွေကြုံနေရခြင်းနဲ့တိုက်ဆိုင်နေတာမို့ဒီဒေသအတွက်သိပ္ပံနဲ့နည်းပညာတိုးတက်မှုတွေအပြည့်အဝအသုံးချခွင့်ရတဲ့လို့လည်း USAID ရရှိတွေကထုတ်ပြောနေကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 30 52တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်မှာတော့သတင်းပတ်ဆင်ခန်းနာတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအားကစားအစီအစဉ်နဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်တို့ကိုနားဆင်ကြရပါမယ်ရှင်
။ဒီနိုင်ငံရေးကြီးနားလေးပါမလာတော့ဘူးတော့ကျွန်တော်အနေနဲ့တော့စိတ်မပါဖြစ်နေပါဘူး။ဒီနိုင်ငံရေးယုံကြည်ချက်စမ်းမြေရဲ့အကျိုးဆောင်ရွက်နေ
တဲ့တမနာမိတ်နဲ့ထောင်းနေချီတဲ့အကျဉ်းသားတွေလွှတ်ပေးလိုက်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သုံးသပ်ထားချက်တွေကိုတော့အဖတ်စင်မြန်မာအရေးသုံးသပ်ချက်မှာနားဆင်ကြရအောင်ပါအခုရင်ဆုံးတော့မြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးဖို့ရှိပါတယ်အခုတလောမီဒီယာစာမျက်နှာတွေပေါ်မှာအဆက်မပြတ်ဖော်ပြနေတဲ့ထိုင်းနိုင်ငံတောင်ပိုင်းကလက်ကျွန်းလူသတ်မှုမှာမြန်မာနိုင်ငံသားတွေဖမ်းခံထားရတဲ့ကိစ္စနောက်လူမှုကွန်ရက် Facebook ကျေးဇူးကြောင့်ဂုဏ်ပြုခံရတဲ့ကျောင်းဆရာတစ်ယောက်ရဲ့အကြောင်းဟောင်ကောင်ကျောင်းသားတွေဆန္ဒပြမှုနဲ့ပတ်သက်ပြီးမြန်မာပုဂ္ဂလိကမီဒီယာတွေရဲ့တင်ပြပုံစာရတွေကိုဒီသတင်းပတ်မှာတင်ပြထားပါတယ်ရှင်။မိုင်းခိုင်ဦးရေးသားတင်ပြတာကိုဦးဆန်မိုးဝေကူညီတင်ဆက်ထားပါတယ
်။အခုဒီပတ်မှာတော့ Facebook လူမှုကွန်ရက်တမကပြည်တွင်းသတင်းစာဂျာနယ်တွေမှာရေးသားဖော်ပြနေတဲ့သတင်းကတော့ထိုင်းနိုင်ငံတောင်ပိုင်းလက်ကျွန်းကလူသတ်မှုအကြောင်းပဲဖြစ်ပါတယ်။အဲ့ဒီလက်ကျွန်းမှာပြည်နိုင်ငံသားနှစ်ဦးကိုတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့ဝန်ခံခဲ့တယ်ဆိုပြီးဖမ်းဆီးခံထားရတဲ့မြန်မာရွှေပြောင်းအလုသမားလူငယ်နှစ်ယောက်ရဲ့သတင်းဟာမြန်မာမီဒီယာတွေပေါ်မှာသာမကပဲကမ္ဘာမီဒီယာကြီးတွေမှာလည်းစိတ်ဝင်စားဖော်ပြနေကြပါတယ်ဒီလိုဝန်ခံချက်နဲ့ဖမ်းဆီးခံထားရတဲ့မြန်မာလူငယ်နှစ်ယောက်ကိုတရားခဏ်အစ်စ်တွေအဖြစ်လူတော်များများကမယုံကြည်ကြပါဘူးသတင်းမီဒီယာတွေရဲ့လူမှုစစ်တမ်းတွေအရထိုင်းနိုင်ငံသားတွေတောင်မယုံကြဘူးလို့ဆိုပါတယ်ထိုင်းသတင်းစာတွေရုပ်သံသတင်းတွေမှာအမှုနဲ့ပတ်သက်ပြီးတော့တန်တရားဖြစ်ဖို့ကောင်းတဲ့အချက်တွေအငင်းပွားစရာအချက်တွေကိုထောက်ပြရေးသားပြောဆိုနေကြတာပါဒီမြန်မာလူငယ်နှစ်ယောက်ကိုအမှုဖြစ်ပြီးမကြခင်မှာဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်းပြန်ပြီးတော့လွှတ်ပေးခဲ့တယ်လို့ဆိုပါတယ်နောက်တစ်ကြော့ပြန်ဖမ်းပြီးတဲ့နောက်မှာတော့သူတို့ကကျူးလွန်ကြောင်းဝန်ခံခဲ့တယ်ဆိုပြီးတော့ရဲကပြောလာတာပါအဲ့ဒီနောက်သူတို့ကိုထုတ်လာပြီးတော့အခင်းဖြစ်ပွားပုံအသေးစိတ်ကိုလိုက်လံပြုလုပ်ပြသခိုင်းတာကိုမီဒီယာတွေပေါ်မှာတွေ့ခဲ့ရပါတယ်အဲ့ဒီလိုလိုက်လံပြသနေတဲ့လူငယ်နှစ်ဦးရဲ့အနေထားနဲ့ထိုင်းရဲတွေရဲ့ပြောဆိုနေဟန်တွေကိုကြည့်ပြီးတော့တန်တရားတွေမေးခွန်းထုတ်စရာတွေဖြစ်လာခဲ့ပါတယ်။ဖန်စီစစ်ဆေးစင်မှာညှဉ်းပန်းနှိပ်စက်မှုတွေလည်းရှိခဲ့တယ်လို့သတင်းတွေထွက်လာပါတယ်။အဲ့ဒီထိုင်းနိုင်ငံတောင်ဝိုင်းကလက်ကျွန်းမှာမာဖီးယားဂိုင်းရဲ့ချင်းချောက်မှုကလည်းများတယ်လို့ထိုင်းစာနယ်ဇင်းတချို့မှရေးသားနေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမကြခင်မြန်မာနိုင်ငံကိုအလေလာဖို့ရှိတဲ့ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာရဲ့မြန်မာပြည်ခီးစဉ်အတွင်းဆွေးနွေးဖို့ရှိတယ်လို့သမရယုံရဲ့ညွှန်ကြားရေးမှူးဦးစော်ထေးကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်မြန်မာပြည်သူတွေရဲ့နိုင်ငံရချားမှာဖြစ်တဲ့အမှုခင်းတွေမှာတန်ယုံတွေကဝင်ရောက်ဆောင်ရွက်ပေးမှုကအရေးပါတဲ့အကြောင်းတရားလွှတ်တော်ရှေ့နေဦးကိုနီကသုံးသပ်ပါတယ
်ကျွန်တော်တို့ဗမာနိုင်ငံသားတယောက်နိုင်ငံရချားမှာတရားစွဲဆိုခံရရင်ကျွန်တော်တို့နိုင်ငံသားရဲ့ right of defense လို့ခေါ်တဲ့တရားခွင်မှာခုခံနိုင်တဲ့အခွင့်အရေးတန်ယုံကမကူညီဘဲနဲ့တော့ဘယ်နည်းနဲ့မှမရနိုင်ဘူးအဲ့တော့ဒါတေချာလုတ်ပေးရမယ်ကျွန်တော်တို့ကြွန့်ကျင်တဲ့ရှေ့နေနဲ့ငှားပြီးတော့လုတ်ပေးသင့်တယ်။ဘာကြောင့်လို့ဆိုတော့နည်းနည်းလေးတန်လျာဖြစ်เสียအကြောင်းအရာလေးတွေတွေ့ရတာကဒီကလေးတွေကပထမဖမ်းနေပြီးတော့စစ်ဆေးပြီးပြန်လွတ်တယ်လို့ပြောတယ်။ပြန်လွတ်ပြီးတော့မှဒီဝန်ခံချက်ကြောင့်ပြန်ဖမ်းနေလို့ပြောတဲ့အခါကျတော့ဒီဝန်ခံချက်ဆိုတာဒါကျွန်တော်တို့ဗမာပြည်မှာဆိုရင်ရဲကိုဝန်ခံတဲ့ဝန်ခံချက်တစ်ခုမှတရားမဝင်ဘူး။တရားသူကြီးတယောက်ယောက်ရှိမှနီလန်းတကြပေးတဲ့ဖြောင်းချက်သာကျွန်တော်တို့ကတရားဝင်လက်ခံတယ်အဲ့တော့အခုဒီရဲမှာပေးတဲ့ဝန်ခံချက်နဲ့အမှုကိုတိဆောက်ပြီးဆွဲတင်မယ်ဆိုရင်ဒီလိုအမှုမျိုးဟာကျွန်တော်တို့ဗမာပြည်မှာဆိုရင်တရားတော်ဆွဲတင်ဖို့အတော်လေးခဲရင်တဲ့အမှုမျိုးပေါ့လေအဲ့တော့ဒီဟာကိုဥပဒေကြောင်းအရဗမာနိုင်ငံသားတယောက်ရတိုက်ခွင့်ရှိတဲ့အခွင့်အရေးကိုအပြည့်အဝရအောင်ကျွန်တော်တို့အစိုးရအနေနဲ့တော့အတက်နိုင်ဆုံးပတ်မိုးပေးသင့်တယ်လို့ကျွန်တော်တို့အဲ့လိုပြောချင်ပါတယ
်ဒီအမှုကိစ္စနဲ့ပတ်သက်ပြီးဘန်ကောက်မြန်မာတန်ယုံနဲ့အလုသမားအဖွဲ့တွေကလိုက်လံပြီးတော့ဆောင်ရွက်နေပြီလို့သိရပါတယ်နောက်ထပ်ပြီးတင်ပြခြင်းတဲ့သတင်းကတော့လူမှုကွန်ရက်ကြောင့်မထင်မရှားကြောင်းစီရတယောက်လူမှုထူးချွန်စုအနှင်းခံရတဲ့သတင်းမှာစကိုင်းတိုင်း6ဦးမြို့နယ်စုလေကုံကျေးရွာမှာတာဝန်ထမ်းဆောင်ရကနေ မြောင်မြို့နယ်ကိုပြောင်းရွှေ့တာဝန်ထမ်းဆောင်ရခြင်းမှာတပည့်နဲ့ကျောင်းသားမိဘတွေလာပြီးတော့နှုတ်ဆက်ရင်းငိုကြွေးနေကြတဲ့ပုံကို Facebook လူမှုကွန်ရက်ကနေပြန့်နှံ့သွားရကအဲ့ဒီကျောင်းဆရာရဲ့အကြောင်းဝန်ကြီးဌာနကတည်သွားပြီးတော့အခုလိုလူမှုထူးချွန်စုချီးမြှင့်လိုက်တာပါမြန်မာနိုင်ငံမှာလူမှုထူးချွန်စုပေးခံရတဲ့ကျောင်းဆရာ3ဦးရှိတယ်လို့သိရပါတယ်နောက်ထပ်သတင်းကတော့ချင်းပြည်နယ်ဟာခါမြို့ကဟာခါပို့စာဆောင်အပိတ်ခံရတဲ့သတင်းမှာဒီစာဆောင်ကိုလိုင်စင်မရှိဘဲထုတ်ဝေခွင့်မရှိဘဲထုတ်တယ်ဆိုပြီးတော့ပြည်နယ်အစိုးရကဆက်လက်ထုတ်ဝေခွင့်မပြုတဲ့အကြောင်းပြောဆိုလာတာလို့ဆိုပါတယ်လမ်းပန်းဆက်သွေးခက်ခဲတဲ့ဒီလိုချင်းပြည်နယ်လိုနေရာမျိုးမှာဖះเจ้าတွေကထုတ်တဲ့စာဆောင်နဲ့ဒေတာဘာသာစကားတွေနဲ့ထုတ်တဲ့စာဆောင်လေးတွေကိုပြည်သူလူထုကအားကိုးပြီးတော့ဖတ်ကြရတာပါအခုလိုလှုပ်လိုက်တာကြောင့်ချင်းပြည်နယ်အတွင်းသတင်းစီးဆင်းမှုနှောင့်နှေးသွားဖို့ရှိတယ်လို့မီဒီယာအသိုင်းအဝိုင်းကဝေဖန်ခဲ့ကြပါတယ်ဟာကာပို့စာဆောင်ကိုထုတ်ဝေခွင့်လိုက်စင်မတင်နိုင်ဖြစ်ခဲ့ရတဲ့အကြောင်းကိုတော့အယ်ဒီတာချုပ်ကိုပါပွိကအခုလိုပြောပြပါတယ်
January first week ကနေကျွန်တော်စထုတ်တယ်။ဟိုကျွန်တော်မထုတ်ခင်ကဟိုရန်ကုန်ကျွန်တော်လာပြီးတော့ဟိုစာတင်စစ်စစ်ရုံးမှာကျွန်တော် license လုပ်ဖို့ကျွန်တော်သူစားတယ်အဲဒီကအရင်လာတော့ကျွန်တော်ဟိုရုံးမှာခြေနေနေတယ်သူတို့ကဟိုလောက်လို့ရတယ်ဒါပေမဲ့ကျွန်တော်တို့ထုတ်မဲ့ဟိုအတင်းတွေကိုဟိုမြန်မာလူနဲ့ပြန်ပြီးတော့ဟိုစာတင်စစ်စစ်ရုံးကိုကျွန်တော်တင်မယ်တင်တဲ့ဟာကိုသူတို့ကရှင်းပေးမယ်ရှင်းပေးတဲ့ဟာကိုကျွန်တော်ကိုပြန်ပို့မယ်အဲ့ဒီတော့ဘာမှမကျွန်တော်ကတော့ရမယ့်ပုံစံဖြစ်နေတယ်။အဲ့တော့အဲ့ဒီပိုင်းကိုလုံးဝကိုကျွန်တော်အမှန်ဝန်ခံမဲ့ဆိုတော့ကျွန်တော်လုံးဝကိုငွေကြေးပိုင်းမှာဟိုအရှိမပြေဘူး။
နောက်ဆုံးတင်ပြလိုတဲ့အကြောင်းအရာကတော့ဟောင်ကောင်ကကျောင်းသားတွေဆန္ဒပြမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ပုဂ္ဂလိကသတင်းစာဂျာနယ်တွေမှာဘာသာပြန်ပြီးတော့ဖော်ပြနေကြတဲ့အကြောင်းဖြစ်ပါတယ်။ဟောင်ကောင်ကျောင်းသားတွေရဲ့စီးစစ်နေတကြလှုပ်ရှားကြတဲ့အနေအထားတွေစာတင်မပြတ်ဇွဲရှိရှိနဲ့မိမိတို့လိုချင်တာကိုတောင်းဆိုနေကြပုံတွေကိုအလေးထားပြီးတော့တင်ပြနေကြတယ်ဆိုတာကိုပြောရင်ညီကုန်းချုပ်လိုက်ရပါတယ
်။ဥဆမ်မဝေကူညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။ခုကတော့သတင်းဖတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါ။တော်ရရှင်များရှင်နိုင်ငံတော်သမ္မတကသတင်းချုပ်ခါရိုမီစာနာစိမ့်နဲ့လွှတ်ပေးလိုက်ပါတယ်ဆိုတဲ့အကျဉ်းသားပေါင်း 3,000 ကျော်ထဲမှာနိုင်ငံရေးအကျဉ်းသားတွေမပါသလောက်ဖြစ်နေပါတယ်။တိုင်းရင်းသားစီးလုံးညီညွတ်ရေးကိုလည်းဥတီပါတယ်ဆိုတဲ့ဒီလူငင်းချမ်းသာခွင့်ရဲ့အတိတ်အနှက်ကို AABB အဖွဲ့ဝင်ကိုတိတ်နှိုင်းမြန်မာနိုင်ငံရေးသုံးသက်သူဒေါက်တာရံမျိုးသိန်းတို့နဲ့ဥကြော်စံသားဆွေးနွေးသုံးသက်ထားပါတယ်ရှင်။
ဒီနေ့အစည်းအဝေးမှာအဓိကဆွေးနွေးကြတာကမြန်မာနိုင်ငံမှာအကျဉ်းသား3000ကျော်ကိုလွှတ်ပေးတယ်လို့သိရပါတယ်။အဲ့ဒီမှာနိုင်ငံရေးအကျဉ်းသားဆိုလို့တယောက်ပဲပါလာတယ်လို့လည်းကြားပါတယ်။ဘယ်လိုပဲလွှတ်လို့အကျဉ်းခံရတဲ့လူတွေလွတ်မြောက်လာတယ်ဆိုတာကျူးစိုးသင့်တဲ့သတင်းဖြစ်ပါတယ်။ဒါပေမဲ့တွေ့ရတာကတော့မကြာခင်မှာအာဆီယံထိပ်သီးဆွေးနွေးကျင်းပမယ်အမေရိကန်သမ္မတဘရက်ဥဘမာကိုရိုင်းလာတက်မဲ့အခမ်းအနားတွေရှိနေတော့ဒီဟာနဲ့အချိန်ကြီးလွှတ်တယ်လို့တော့လူတိုင်းကသုံးသပ်ကြမှာပါ။သမ္မတယုံကရာရှိကြီးတူရေးထားတဲ့အထက်မှာတော့ထိုက်တင်သောပြစ်ဒဏ်များကြက်ခံပြီးဖြစ်သည့်အပြင်ဆွေးရတဲ့ရေချက်ထက်မှာလည်းတခုကဗာရေးထားတော့တိုင်းရင်းသားစီးလုံးညီညွတ်ရေးအတွက်၎င်းအဲ့ဒါကိုဥတည်ပြီးတော့လွှတ်တယ်ဆိုတော့နိုင်ငံရေးအကျဉ်းသားတယောက်သာပါဝင်ပြီးတော့အကျဉ်းသားရဲ့လွှတ်ပေးတဲ့ဟာဟာတိုင်းရင်းသားညီညွတ်ရေးကိုဘယ်လောက်အထောက်ပံ့ဖြစ်တယ်လဲဆိုတာကိုကျွန်တော်သုံးသပ်စေချင်လို့ပါတယ်ပထမအဆုံးကတော့ကိုသိနိုင်ရဲ့သဘောထားသိချင်ပါတယ်ခင်ဗျာ
ဒီနိုင်ငံရေးအကျဉ်းသားလေးပါမလာတော့ဘူးတော့ကျွန်တော်အနေနဲ့တော့စိတ်မပါဖြစ်မိပါတယ်ဒီနိုင်ငံရေးယုံကြည်ချက်စံမီရဲ့အကျိုးဆောင်ရွက်နေတဲ့လူတွေဘာလို့မလုပ်ပေးကြလဲဆိုတော့ဒီစံလေးကကျွန်တော်ဒီမှာဟိုရှိတယ်လို့ပြောလို့ရပါပ
ါဒေါက်တာမျိုးသိန်းရဲ့သဘောထားလည်းပြီးကြပါတယ်ခင်ဗျာ
သမရရဲ့လူငယ်ခွင့်နဲ့လွတ်ပေးတဲ့ဟိုအခြေအနေပေါ့လေကျွန်တော်တို့ပြည်တွင်းနိုင်ငံရေးဖြစ်ပေါ်ဆုံးတက်မှုပေါ့လေဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနောက်မျိုးသားပြန်လဲပြည့်မြတ်ရေးအတွက်အချိရောက်တဲ့အခြေလမ်းတစ်ခုလို့တော့ကျွန်တော်ကမမြင်ဘူးဗျအခုတော့လက်ရှိအခြေအနေရရှိလို့ရှိရင်ပေါ့လေဥပမာအချင်းတောင်တွေထဲမှာရောတရားရင်ဆိုင်နေရတဲ့ကျွန်တော်တို့တောင်သူလေသမားတွေကျွန်တော်တို့တက်ကြွလှူရှားသူတွေတော့ဟိုအဓိကအဖြစ်တော့နိုင်ငံသားခွင့်ရရပိုင်ခွင့်တွေကိုတောင်းဆိုရင်းနဲ့အမှုရင်ဆိုင်နေရတဲ့လူတွေအဲတည်တံ့ကြခံနေရတဲ့လူတွေကိုအဓိကထားပြီးလွတ်ပေးတဲ့အခြေအနေမျိုးမှာပေါ့လေအဲ့လူငယ်ခွန်းတွေမှာနိုင်ငံရေးကျမတက်ရောက်ပဲပါတယ်ဆိုတာဒါအင်မတန်မှဟိုစိတ်ပျက်စရာကောင်းတဲ့အနေအထားတစ်ခုလို့ကျွန်တော်ကမြင်ပါတယ်ဗ
ျကိုတိတ်နိုင်တို့ဘက်ကရောအားရမှုရှိပါလားဒီကိစ္စနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ဒီမှာရှိနေတဲ့ကမ္ဘာတဲ့နိုင်ငံရေးကျမအရောက်ရှိပါလေအခုတက်ရောက်နေတာတော့ကျွန်တော်တို့မျှော်လင့်ထားတာကတော့အနည်းဆုံးတော့အရောက်30 40တော့လွတ်လာနိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဘယ်လိုလဲအခုလို့ဟိုတက်ရောက်ပဲလွတ်တဲ့အခါကျတော့ ဒါကတော်တော်ကိုခုနကကိုရမျိုးတွေပြောသလိုပဲတော်တော်ကိုအချိန်မီဆိုးတဲ့အနေအထားမျိုးရောက်နေပြီလားလို့မေးရလိမ့်မယ်ဖြစ်ပါတယ်
အဲ့တော့အယောက်80လောက်ရှိရဲဆိုတာကတော့အာဏာပိုင်တွေကကိုတိတ်တိုးဘက်ကရောနှစ်ဖက်လုံးညှိနှိုင်းပြီးလက်ခံထားရတဲ့နိုင်ငံအကျဉ်းသားပေါ့
ဟုတ်ပါဘူးခင်ဗျာကျွန်တော်တို့ပထမပိုင်းမှာကျွန်တော်တို့နိုင်ငံရေးကျဉ်းသားစီစဉ်ရေးကော်မတီမှာ69ယောက်ရှိတယ်ဆိုတဲ့ကိစ္စကိုတော့လက်ခံထားပါတယ်နောက်ပိုင်းမှာအခုဒီကတဲ့ဟိုအပတ်တွင်းမှာပဲဒီအစိုးရဘက်ကအင်တာဗျူးလေးမှာတော့နိုင်ငံရေးကျဉ်းသားမရှိတော့ဘူးကျန်နေကြတဲ့လူတွေကရာဇဝတ်မှုတစ်ခုခုကျူးလွန်ခဲ့လို့တရားဥပဒေတစ်ခုခုကိုချိုးဖောက်ခဲ့လို့ထိုင်ခံနေရတယ်ဆိုပြီးတော့ကြောက်ရတဲ့ကိစ္စမျိုးတွေရှိပါတယ်ဆိုတော့အဲ့လိုမျိုးတွေဖြစ်နေတဲ့အခါကျတော့တစ်ဖက်နဲ့တစ်ဖက်ကဟိုကျွန်တော်တို့ကပူးပေါင်းလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေပါဒါပေမဲ့ဒီအစိုးရဘက်နဲ့ဟိုဘက်ကကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားဆိုတဲ့တတ်မှတ်ချက်ကဟိုတစ်ဖက်နဲ့တစ်ဖက်နည်းနည်းလေးညီညွတ်နေတယ်ဆက်ဆက်ကြဲလွဲနေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လို
ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းကဒီနိုင်ငံရေးအကျဉ်းသားသတ်မှတ်ပုံသတ်မှတ်နည်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအခြေတင်ဖြစ်နေတဲ့ကိစ္စကိုဘယ်လိုမြင်ပါလဲကိုတိတ်တို့ကတော့သူတို့အဆိုပြုတဲ့ဘက်ကသူတို့အမှန်နဲ့ပြောမှာပေါ့လေသူတို့ရှင်းပြပြီးဆွေးနွေးနေရတာဒေါက်တာရံမျိုးသိန်းသုံးသက်သူသူအနေနဲ့နိုင်ငံရေးအကျဉ်းသားလို့သတ်မှတ်ကြတာနိုင်ငံရေးအကျဉ်းသားများ AAPP ဘက်ကသတ်မှတ်တာများမှန်သလားသူတို့မျိုးအာဏာပိုင်တွေဘက်ကသတ်မှတ်တာမှန်နဲ့ပြောမှာလားဘယ်လိုမြင်မိပါလဲခင်ဗျာ
ဒီလက်ရှိအာဏာပိုင်တွေဘက်ကနိုင်ငံရေးအကျဉ်းသားသတ်မှတ်တဲ့ပုံဟာအင်မတန်မှချင်းမြောင်းတာကိုတွေ့ရဒါကြောင့်ယူဆတော့နိုင်ငံရေးဖွင့်ရေးနိုင်ငံသားဖွင့်ရေးအတွက်ကိုပါဝင်ဆောင်ရွက်ပြီးတော့အဖန်စီခံရတယ်ရေးယူခံရတယ်ထိတိုင်ဆမခံရတယ်ဆိုလို့ရှိရင်ဒီလူတွေအားလုံးကကျွန်တော်အများကြီးနိုင်ငံရေးအကျဉ်းသားပဲအဲ့ဒါကိုခုနပြောသလိုဟိုအစိုးရတက်ကနေပြီးတော့ဒီပုံမှန်တွေပေါ်မှာပေါ့လေတော့အခြေခံပြီးတော့နိုင်ငံရေးအကျဉ်းသားဟုတ်တယ်မဟုတ်ဘူးဆိုတာကိုပြောနေတဲ့ဟိုအယူဆကျွန်တော်အများကြီးတကယ်တမ်းကဟိုရင်အစိုးရလက်ထက်တွေကဟိုလမ်းယူလမ်းဟောင်းကြီးပဲလို့ကျွန်တော်မြင်နေဗျအခုအစိုးရအပြောင်းလဲဖြစ်လာပြီးနောက်ပိုင်းမှာဒီနိုင်ငံရေးကျင်းသားသတ်မှတ်တဲ့ပုံစံကိုလည်းပြောင်းလဲပြစ်ဖို့လိုနေတာအဲ၃နှစ်ကျော်ပါပြီဒါပေမဲ့ဒီနေ့ဒီအချိန်ကြီးကျွန်တော်အများအပြည့်အစိုးရအနေနဲ့ဒီနိုင်ငံရေးကျင်းသားအဓိပ္ပာယ်ဖွင့်ဆိုချက်သတ်မှတ်တဲ့နေရာမှာဒီအခြားဖွဲ့စည်းတွေနဲ့ညှိနှိုင်းဆောင်ရွက်တဲ့အပိုင်းမှာအဲရောင်းအားနေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဗ
ျဆိုတော့နောက်တစ်ခါသူတို့ကဒီနိုင်ငံတော်တည်ငြိမ်အေဂျင်ရေးတရားဥပဒေစိုးမိုးရေးတိုင်းရင်းသားစီးပွားရေးညီညွတ်ရေးစသဖြင့်ဒီဟာတွေကိုမျှော်မှန်းပြီးလွှတ်တယ်ဆိုတော့အခုကိုတိတ်နိုင်တို့ဘက်ကအဆိုပြုထားတဲ့နိုင်ငံအကျဉ်းသားလို့သတ်မှတ်ထားတဲ့လူတွေဟာအဲ့လူတွေကိုလွှတ်ပေးလိုက်ရင်နိုင်ငံတော်တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးပြည့်ဝင်းသွားမယ်ထင်သလားသူတို့မို့တိုင်းရင်းသားညီညွတ်ရေးစီးပွားမှုပြည့်စည်သွားမယ်လို့များအာဏာပိုင်တွေစိုးရိမ်နေကြပါလားအဲ့လူတွေဟာဒီလောက်ထိအနေကြီးမားတဲ့လူတွေလို့ထင်ပါလားကိုတိတ်နိုင်
ဟုတ်ကဲ့သမရဦးဒေဇေလက်ထက်မှာကျညာတဲ့ဒုညိချက်နဲ့တက်တာကိုကျညာတဲ့ကျညာချက်အကုန်လုံးကအတူတူပါပဲအရင်တော့လည်းဒီတိုင်းပဲကျညာပါလားဒါပေမဲ့ကျွန်တော်ပြောချင်တာကဒီနိုင်ငံရေးရာထောင်ချနေတဲ့လူတွေကတိုက်ကြီးရဲ့ပြည့်စည်ရာပြည့်စည်ချောင်းလုံးမမဟုတ်ဘူးဆိုတာကတော့ဒါအသေးကြပါပဲဆိုတော့ကျွန်တော်တို့ဘယ်လိုပဲလွတ်လာအချင်းသားလေးလွတ်လာကျွန်တော်ကျေးဇူးပါပါဒါပေမဲ့ဒီရာဇဝတ်အချင်းသားလေးတော့တိုင်းနာစည်းရုံးညီညွတ်ရေးအတွက်အထောက်အကူဖြစ်တဲ့လူတွေဖြစ်တယ်။ဒီနိုင်ငံရေးသမားတွေကတော့အထောက်အကူမဖြစ်ဘူးဆိုတဲ့ကိစ္စကကိုပေရာနဲ့ကိုတိုင်းတယ်လို့ကိုကျွန်တော်တို့အဲ့လိုမြင်ပါလေ
။ဆိုတော့ကျွန်တော်တခုဒီနေရာမှာမေးချင်တာကတော်တော်ရံမျိုးသိဘယ်လိုမြင်ပါလဲအဲ့တော့ဒီအခုမလွတ်ပြီးပဲထောင်ထဲမှာပဲဆက်လက်ပြီးတော့အချင်းကြခံနေရတဲ့လူတွေတရားရင်ဆောင်နေရတဲ့ပုဂ္ဂိုလ်တွေဒီလူတွေကိုလွတ်ပေးလိုက်တာမှတိုင်းရင်းသားစီးလုံးမျိုးတွေပို့ပြီးတော့သင်းမြန်လာနိုင်တဲ့အလားအလာရှိရဲ့အတိုင်းပြည်အတွက်ပိုပြီးကောင်းလာနိုင်တဲ့အလားအလာရှိရသားနဲ့အာဏာပိုင်ဟာသူတို့ကိုမလွတ်ချင်ရတာဘာကြောင့်လို့ထင်ပါလဲဒီလူတွေဟာအာဏာပိုင်ရဲ့အကျိုးစီးပွားကိုဘယ်ပုံပဲနှိစင်ခေါ်နေရလို့များလဲ
ကျွန်တော်မြင်အဖြစ်တော့လက်ရှိအချိန်မှာနိုင်ငံရေးအကျဉ်းသားကိုဟိုလေတယောက်မှမကြက်လွှတ်ပေးဖို့လိုအပ်တယ်လို့မြင်နေဗျအဲ့ဒီအချက်ကသမရဥဘာမားနဲ့တွေ့တဲ့အချိန်တုန်းကတော့သမရဥဒိစေရနေပြုတ်ထားတဲ့ဂရိကဝတ်တွေထဲမှာသူကတစ်ချက်ပါဝင်ဖြစ်ပါတယ်အဲ့မဲ့လက်ရှိအခြေအနေမှာသူတို့ကအနောက်နိုင်ငံတွေကိုသူကနိုင်ငံရေးကျင်းသားမရှိတော့ဘူးလို့ပြောနေပြီးတော့တကယ်တမ်းဒီထောင်တွေထဲမှာနိုင်ငံရေးကျင်းသားတွေကျန်နေတာတော်တော်လေးတွေ့ရတယ်ပေါ့လေအဲ့ဒီအခါကျတော့အဓိကပြဿနာကတော့ကျွန်တော်အမြင်အားဖြင့်တော့ပွင့်လင်းမြင်သာမှုနဲ့ဂျိုးသားမှုအပိုင်းပါပေါ့လေအဲအားနည်းချက်တွေရှိနေတယ်လို့မြင်နေဗျ
ကျွန်တော်စဉ်းစားမိတာဒီလူတွေကိုမလွှတ်ပေးတာဟာဘာများသူတို့စိုးရင်လို့လဲဒီလူတွေဟာအာဏာပိုင်တွေရဲ့အကျိုးစီးပွားကိုဘယ်လိုဟာတဲ့စိန်ခေါ်နေသလဲစသဖြင့်ဥပမာအဖြစ်ကျွန်တော်မဖြူနှင်းထွေးလာအဲ့ဒီအမျိုးသမီးလေးဆိုလို့ရှိရင်အစိုးရစစ်တပ်နဲ့ပူးပေါင်းပြီးလုပ်နေတဲ့စီးပွားရေးလုပ်ငန်းကိုသူကအဲ့ဒါအ ဖျက်မှောက်လုပ်တဲ့သဘောစင်ခေါ်တာကိုသူတို့မကျင်းတတ်လားအဲ့လိုကျန်တဲ့လူတွေကလွှမ်းခြုံပြီးစဉ်းစားရင်ကိုတိုင်နိုင်ဘယ်လိုမြင်ပါလဲခင်ဗျာအဲ့ချက်ကိုစင်ခေါ်လာ
တယ်ဟုတ်ကဲ့ကျွန်တော်တို့ဒီနှစ်ပိုင်းမှာဆိုလို့ရှိရင်တော့ကျွန်တော်တို့ unity ကလူတွေဖန်လာလို့ရှိတယ်ဘိုင်မိုတက်နေရလူတွေဖန်လာရှိတယ်ခုနပြောကလေးဒီမဟာချင်းနေထွေးတို့လူလူမျိုးတွေဖန်လာရှိတယ်ကိုထေကျော်တို့လူမျိုးဖန်လာလို့ရှိတယ်ဆိုတော့ဟိုတော်တော်များများကဗျာနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့အလုပ်လုပ်နေတဲ့လူတွေသူကမအဖြူနှင်းထွေးကိုပဲကြည့်ပါကအသေးစိတ်ရကောအတန်းပညာရကောမိကလေးဖြစ်နေတာရောကိစ္စရောဟိုတကယ်တမ်းကပြန်ဝေးဆိုးတယ်ဆိုတဲ့ကိစ္စမျိုးကဖြစ်ကုန်မဖြစ်နိုင်ဘူးဆိုတာလူတိုင်းသိတယ်လေနောက်တစ်ခုကဒီတေကျုပ်ရဲ့ဒီကုမ္ပဏီကရောဒီလိုចောင်းကားလေးလေးနဲ့ပြေးကြတဲ့ပြဿနာမဖြစ်ကြဘူးဆိုတာကျွန်တော်ပြောရတယ်ကြာပြဿနာမဖြစ်နိုင်ပါဘူးတို့အဲ့တော့ပြဿနာမဖြစ်နေတဲ့လူတွေဖြစ်တယ်တစ်ဖက်မှာလည်းမဖြစ်နေလို့ပဲလေပြဿနာဖြစ်ချင်တာမဟုတ်ဘူးသူကသူကចောင်းကားသမဂ္ဂရေးလုပ်တယ်နော်ဒီဒီနိုင်ငံရဲ့ရေးလုပ်တဲ့လူဆိုတော့အဲ့လိုလူနှင်းရောက်တဲ့ဂျားထဲမှာဟိုတစ်ဖက်နဲ့တစ်ဖက်ဖြစ်တာမဟုတ်ပဲねဂျားလေးကဝင်ပြီးတော့တရားစွဲတာတို့စွဲလိုက်တဲ့အမှုလေးကလည်းဆယ်နှစ်ကျော်ဆက်မလို့ရတယ်တသက်တရွေးကြီးချမှတ်လို့ရတယ်ဆိုတော့ကိစ္စမျိုးပုံမှန်လို့ဆွဲတဲ့ကတော့ဒါကအများကြီးကနေနိုင်တဲ့ကိစ္စမျိုးဖြစ်တဲ့အတွက်ချိန်ပါလေဒါကတရားလာလားမတရားဘူးလားဆိုတော့ကျွန်တော်တို့ထုတ်ပြောဖို့မလိုတော့ဘူးချိန်ပါလေ
ဟုတ်ကဲ့နောက်တစ်ခုကျွန်တော်စဉ်းစားမိရဲ့တမန်ဥသိန်းစင်ကလူတော်တော်များများအမှတ်ပေးရတဲ့ဒီပုဂ္ဂိုလ်ဟာတကယ်ပြုပင်ပြောင်းလဲလိုလားလဲဆိုတော့သူညီငိုင်းဆွေးနွေးရတဲ့ကာလုံဆိုတဲ့အဖွဲ့ထဲမှာရောဒီနိုင်ငံရေးအကျဉ်းသားတွေကိုတကယ်လှုပ်ပေးမဲ့ကိစ္စကိုမလိုလားတဲ့လူမျိုးများရှိနေလေသလားလဲကျွန်တော်စဉ်းစားမိရတယ်ဒေါက်တာရံမျိုးသိန်းကဘယ်လိုမြင်ပါလဲခင်ဗျာဒီကိစ္စကို
ကျွန်တော်တော့ကာလုံနဲ့ညီငိုင်းပြီးပေးတယ်လို့တော့ကျွန်တော်သိတော့မယူဆောက်ဘူးပြတကယ်တမ်းကပေးတင်တာကနိုင်ငံရေးအထွေထွေလူငင်းချမ်းသာကိုသဘောမျိုးပေးတင်တယ်အဲ့ဒီအတွက်ဆိုလို့ရှိရင်သမရကကာလုံနဲ့ညီငိုင်းရမယ်ပေါ့လေဒါနဲ့လက်ရှိဟိုဆရာပြောတဲ့အချက်မှာဒီဥပဒေအရပြောရင်ပေါ့လေကာလုံနဲ့မညီနိုင်လဲပဲသမရကဒီလူငင်းခွင့်ကိုပေးလို့ရတယ်ပေါ့ဗျာဒါနဲ့အစိုးရဘက်မှာအမြင်ယူဆမတူတဲ့လူတွေရှိကောင်းရှိနိုင်တယ်သို့တော်လည်းပဲအားလုံးဟာတော့ဟိုတသဘောတည်းပဲဆန္ဒတစ်ခုတည်းပဲဆုံးဖြတ်ချက်တစ်ခုတည်းပဲအဲ့ဒီပုံမှာရက်တည်ပြီးအလုံးလုံးနေတယ်လို့ကျွန်တော်ကတော့မြင်နေက
ြဆိုတော့သမ္မတဦးသိန်းစင်ကပို့ပြီးတော့ပျော်ပြောင်းတဲ့သဘောထားရှိတယ်ဆိုတဲ့ကိစ္စကိုတော့တန်တရားရှိတင်တယ်လို့ထင်ပါလားတော်တော်ရမျိုးသိန်းအ
ဲကျွန်တော်ကတော့အဲ့ဒါလည်းတန်တရားရှိစရာပဲလို့ကျွန်တော်ကထင်တယ်ဗျဘာဖြစ်လို့လဲဆိုတော့လက်ရှိအစိုးရရဲ့အကောင့်ထဲပုံမှုအပိုင်းတွေကိုတိကျစမ်းစစ်လေ့လာကြည့်မယ်ဆိုလို့ရှိရင်ကျွန်တော်အများအပြားတော့ consensus နဲ့အလုံးလုံးနေတဲ့သဘောလို့ကျွန်တော်ကထင်တယ်အားလုံးစုပေါင်းပြီးတော့အလုံးလုံးနေတဲ့သဘောလို့ထင်တယ်အဲအမှတူတဲ့သဘောနဲ့တူတဲ့ဆန္ဒနဲ့အကောင့်တွေပုံနေတဲ့သဘောမဟုတ်ဘူးလို့မြင်တယ်။အဲ့ဒီအခါကျတော့ဥမာနောက်ဆုံးဒီနိုင်ငံရေးချင်းသားတွေလှုပ်ဖို့ကိစ္စနိုင်ငံရေးချင်းသားတွေတတ်မှတ်တဲ့ကိစ္စအဲ့ဒါတွေအားလုံးဟာလည်းပဲအစိုးရတစ်ဖွဲ့လုံးရဲ့သဘောထားလို့ကျွန်တော်ကမြင်တယ
်။ကျွန်တော်နောက်ဆုံးမေးချင်တာကတော့ကိုတိတ်နိုင်ကိုဖြစ်ပါတဲ့ဒေါက်တာရင်မင်းသိန်းစောစောကပြောထားတဲ့အထက်မှာမြန်မာနိုင်ငံမှာနိုင်ငံရေးချင်းသားမရှိတော့ဘူးဆိုပြီးတော့သမ္မတဦးသိန်းစင်ဆိုတာနိုင်ငံတကာကိုဒါပြောထားတယ်ပေါ့လေ။ဆိုတော့နိုင်ငံတကာကိုသူတို့ပြောတဲ့စကားကပူပေါက်သလားနိုင်ငံရေးကျင်းသားများအကျိုးကိုဆောင်ရွက်နေတဲ့ကိုတိတ်နိုင်တို့အနေနဲ့ကတန်ငယ်ကျင်းသားရှိပါတယ်ဆိုတဲ့စကားနိုင်ငံတကာနားရဲကိုပေါက်အောင်ဘယ်လောက်ဆောင်ရွက်နိုင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီနီးမျိုးစုံနဲ့တော့ကျွန်တော်ဆောင်ရွက်နေတယ်လို့ပြောလို့ရပါတယ်ကျွန်တော်ကဆက်ပြီးတော့တင်ပြသွားမယ်တခြားသောနေကြီးရဲ့ကြီးများမှာလွတ်လာမလားစောက်ပြောရလိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းကမျော်လင့်ပါလားခင်ဗျာမကြခင်ဒီကျန်နိုင်ငံရေးကျင်းသားတွေလွတ်လာမယ်လို့ရော
သမရဥပမာရဲ့ကျွန်တော်တို့နိုဝင်ဘာခီးစဉ်မတိုင်ခင်မှာတော့ဟိုနိုင်ငံရေးကျင်းသားအတော်များများအလွတ်လာမယ်လို့မျှော်လင့်နေ။အဲ့လိုမလွတ်လာခဲ့ရင်လည်းပဲအမေရိကန်ဆိုရနေတဲ့နိုင်ငံရေးကျင်းသားတွေကိစ္စကိုအထူးအလေးထားပြီးတော့တော့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာထည့်သွင်းစဉ်းစားပြင်နေလို့ကျွန်တော်ကမြင်ပါရယ
်။ဥချောစံသားစီစဉ်တင်ဆက်တဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်ရှင်။အခုကတော့သတင်းဖတ်စဉ်ခဏတစ်ခုဖြစ်တဲ့အားကစားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မလေးရှားနိုင်ငံမှာကျင်းပမဲ့တက္ကသိုလ်ပေါင်းစုံလှေလောပြိုင်ပွဲဝင်မဲ့ရန်ကုန်တက္ကသိုလ်များလှေလောအသင်းမှာဖြစ်နေတဲ့အခြေအနေတွေကိုအကျဉ်းချုပ်ပြီးအခုသတင်းပတ်ရဲ့အားကစားကဏ္ဍမှာကိုရန်နိုင်ကတင်ပြထားပါတယ်ရှင
်။ဟောရှင်များမင်္ဂလာပါဗျာ။ရန်ကုန်တက္ကသိုလ်များလေလောသင်းဟာမလေးရှားနိုင်ငံကွာလာလမ်ပါမှာအောက်တိုဘာ13ရက်နေ့ကနေ19ရက်နေ့ထိကျင်းပမယ်တက္ကသိုလ်ပေါင်းစုံလေပြိုင်ပွဲ Varsity Boat Race ကိုသွားရောက်ရှင်ပြိုင်ရမှာဖြစ်ပါတယ်။ဒါမဲ့လည်းဒီပြိုင်ပွဲအတွက်လူရွေးတာမှာပွင့်လင်းမြင်သာမှုမရှိတာတွေရွှေရစိတ်ရတဲ့သူတွေကိုခြံထားတာတွေ တောင်သားမဟုတ်သူတွေပါနေတယ်ဆိုတဲ့ဝေဖန်တာတွေလည်းထွက်ပေါ်နေပါတယ်။လူရွေးချယ်တာနဲ့ပတ်သက်ပြီးရန်ကုန်တက္ကသိုလ်လေလောသင်းရဲ့ဒုတိယအသင်းကောင်းဆောင်ကိုကျော်ထက်အောင်ပြောတာက
မြန်မာနိုင်ငံလေလောအဖို့ချုပ်ကဆရာတွေရဲ့နောက်ပြီးတော့ကျေတော့သင်းအဖို့ချုပ်သူတွေရွေးရပါခင်ဗျ။တိုင်ပွဲနှစ်ခုကနေပြီးတော့ကျွန်တော်တို့ပနာမရွေးရတယ်ခင်ဗျ။ပနာမရွေးပြီးတဲ့နောက်မှာဇူလိုင်လ8ရက်နေ့မှာကျွန်တော်တို့တစ်ခါဆက်ရွေးပါတယ်ခင်ဗျ။
ဒါမဲ့လည်းလွတ်တန်းပြိုင်ပွဲတွေမှာရွှေစိတ်8ခုရခဲ့တဲ့အမျိုးသားစီမံခန့်ခွဲမှုပညာကောလိပ်ကမဟေတီပါတော့လူရွေးချယ်မှုဟာပွင့်လင်းမြင်သာမှုမရှိဘူးလို့ပြောလိုက်ပါတယ်
။သူကမမှန်မကန်ပြောတာပေါ့။အားရနေကအပြီးတော့လူရွေးချယ်မှုရှိတယ်လို့လည်းမပြောခဲ့ပါဘူး။တကယ်ပြိုင်ပွဲတစ်ခုလုပ်မယ်ဆိုလို့ရှိရင်ကျောင်းနေအလိုက်ကိုကျောင်းမှာရှိသမျှအလေတော်သမားတွေကိုပြိုင်ပွဲရှိပါရဲ့လာရဝင်ပြိုင်မှာဆိုပြီးစာပို့ရပါတယ်။စာပို့ရတဲ့အချိန်မှာကျောင်းကတမီးတို့ကိုပြောပြပြီးတော့တမီးတို့ကစီလော training ဆင်းပြီးတော့မှသာဒီကံပွဲကိုဝင်ရောက်ရှင်ပြိုင်ခြင်းရှိပါတယ်။အခုဒီဇူလိုင်လ9ရက်နေ့မှာပြုလုပ်ခဲ့တဲ့ပွဲကကြံပွဲလည်းမဟုတ်ပါဘူးလို့သူတို့ကိုယ်တိုင်လည်းပြောခဲ့ပါရဲ့။စံချိန်ယူရဲ့ပွဲတာဖြစ်ပြီးတော့ကျန်တာဘာမှပြိုင်တာလည်းမဟုတ်ဘူးလူရေးပွဲလည်းမဟုတ်ဘူးလို့တမီးတို့ပြောပါရဲ့။တမီးတို့ကအဲ့ဒီချိန်မှာလည်းဆောင်းမွေးရင်ရှိတဲ့အတွက်တမီးတို့လည်းမသွားခဲ့ပါဘူး။ဘာဖြစ်လို့ဆိုရင်ဒီတိုင်းစံချိန်ယူမယ်ဆိုတဲ့ပွဲမဟုတ်လို့မသွားခဲ့တာဖြစ်ပါရဲ့
။လူတန်းပြိုင်ပွဲတွေမှာရွှေလေးခုရခဲ့တဲ့စက်မှုတက္ကသိုလ်ကကိုအောင်ပြည့်နဲ့မတ်ကြီးရှင်းလဲတို့အပြင်နှစ်ခုရခဲ့တဲ့အမျိုးသားစီမံခန့်ခွဲမှုကမရှင်းလဲဖြူနဲ့ရွှေတစ်ခုရခဲ့တဲ့စေးတက္ကသိုလ်ကကိုရဲထူးကျော်တို့ဟာပနာမစစ်မာတွေမပါခဲ့ပဲခြံလက်ထားခံခဲ့ရတယ်လို့ဆိုပါတယ်ဒီပေါ်မှာကိုကျော်ထက်အောင်ပြောတာကတော
့ရှင်ရတဲ့လူကြီးကိုခြံထားခဲ့တယ်ဆိုတာမျိုးကတော့မဟုတ်ဘူးခင်ဗျာဘာလို့လဲဆိုတော့ဆီမာကြီးဟာဟိုဆီမာကြီးဆိုရင်ကျွန်တော်ဟုတ်ဆိုသူပါလို့နော်အားအစင်းထွက်ခဲကူက90ကျန်ခဲ့မှာပေါ့ Inter University ရိုးရကတာမှာပေါ့ရှင်ရခဲ့တဲ့လူအနေနဲ့ကာလာဝင်ခဲ့တဲ့လူတွေလည်းရနေပြီးတော့အရေးကောင်းရှိရမယ်လောကတော့စီကံကောင်းမယ်ဆန္ဒဖြစ်အောင်မယ်လူကြီးကြီးပဲကိုကျွန်တော်တို့ကရွေးတယ
်ရွှေတစိုက်စုရှင်တို့ဖြစ်တဲ့မဟေတီနဲ့မအေးချမ်းမွန်တို့ကိုပြိုင်ပွဲအတွက်ရွေးချယ်တယ်ဆိုတာအကြောင်းကြားခဲ့ပေမဲ့နောက်ပိုင်းမှာတော့နှုတ်ထွက်သွားခဲ့တယ်လို့ကိုကျော်ထက်အောင်ကပြောပါတယ်ဆိုတော့ရွှေတစိုက်စုရှင်တို့ဘာကြောင့်ပြိုင်ပွဲမှာမပါဖို့ဆုံးဖြတ်လိုက်တာပါလဲ
ဒီရွေးချယ်ထားတယ်လည်းမများတာဘူးသမီးတို့တငယ်ချင်းတွေကိုဖြုတ်ပြီးတော့ဒီလက်ရွေးစင်မြန်မာဖက်ဒရေးရှင်းကကျောင်းသားမဟုတ်တဲ့မဏိလာဝင်းနဲ့တွဲလှော်ပါလို့တမီးကိုပြောတဲ့အတွက်တမီးလက်မခံနိုင်ဘူးဆိုပြီးငြင်းပယ်ခဲ့ပါတယ်။အဓိကအဖြစ်အားကစားတစ်ခုလုပ်တယ်ဆိုရင်လေတော်အထူးသဖြင့်ကစိတ်ဓာတ်အမျိုးမျိုးမှစီးလုံးမှုရှိမှလေတစ်ကင်းကအရှိတ်တော့မှာပါ။တမီးနဲ့လည်းဒီလူငယ်ချင်းစနေနှစ်ယောက်တမီးကို၄ယောက်မှ၂ယောက်ကိုရွေးပါတယ်။၂ယောက်ကိုချန်ထားခဲ့ပါတယ်။ဘာဖြစ်လို့ချန်ထားခဲ့လဲဆိုတာလည်းသူတို့မပြောပါဘူး။အကျေလို့ဒါတမီးကဒါဒီမလေးရှားပြန်ပွဲကိုအရှိတန်းတင်ပြီးတော့တမီးတယောက်ထဲနိုင်ငံကသွားမယ်ရုံးနှောင်းနဲ့ကျဲလို့ဒါလောက်ခဲ့လို့ရှိရင်ဟိုဒီအကျင်းတစ်ခုကတမီးတစ်မျက်လုံးလုံးသိချလေးကျင့်ထားတယ်တမီးတင်ငယ်ချင်းနဲ့လေးကျင့်ထားတဲ့အကျင်းတစ်ခုကပြတ်သွားတယ်ဒါကတမီးလက်မခံနိုင်ပါဘူးဒါဆိုတော့ပွဲမှာလူရင်းရုံမျိုးပွဲထပ်လုပ်လို့ပြုတ်သွားခဲ့လူနှောင်းလည်းမဟုတ်ပါဘူးတို့တို့ကိုယ်ကလည်းတမီးကျဲတို့ပဲကြိုးစားထားတဲ့လူတွေကတမီးလည်းအဲ့လိုလူတွေကိုချန်ပြီးတော့နိုင်ငံကသွားဖို့တော့အခြေခံရှိပါ
တက္ကသိုလ်ကျောင်းသားကျောင်းသူတွေရှင်ပြိုင်မဲ့ပွဲမှာအသင်းဝင်လည်းမဟုတ်သူကျောင်းသူလည်းမဟုတ်သူကိုကျောင်းသားမတ်ပုံနဲ့လှုပ်ပြီးဝင်ပြိုင်စေတာဟာမမှန်ကန်ဘူးလို့မဟေတီကဆက်ပြောပါတယ
်ဒီမနီလာဝင်းလူတွေမှာ28ကြိမ်မှာ SEA Games မှာဝင်ရောက်ရှင်ပြိုင်တဲ့လူရင်းစင်အားကစားသမားတယောက်ဖြစ်ပါတယ်သူကစီးပွားရေးတက္ကသိုလ်ကလုံးဝမဟုတ်ပါဘူးအခုမှသာမလေးရှားသွားမယ်ဆိုတဲ့အချိန်ကြားမှသာစီးပွားရေးတက္ကသိုလ်ကပါတုံးနဲ့စီးပွားရေးတက္ကသိုလ်ကအားကစားမှုကမနီလာဝင်းကိုကျောင်းသားကပြလှုပ်ပေးလို့ဒါစီးပွားရေးကျောင်းသူဖြစ်သွားတာမျိုးရှိပါပဲ
ဒါပေမဲ့ကိုကျော်ထက်အောင်ကတော့မနီလာဝင်းဟာစီးပွားရေးတက္ကသိုလ်ကဖြစ်တယ်လို့ပြောပါတယ်။လူရဲချယ်မှုမမှန်ကန်တဲ့အတွက်ဆင်လာရှိခဲ့တဲ့ရန်ကုန်တက္ကသိုလ်လေလောအသင်းရဲ့ဂုံတိုက်ခါကိုလည်းထိခိုက်စေနိုင်တယ်လို့မဟေတီကဆက်ပြောပါတယ
်။နိုင်ငံခြားပွဲတစ်ခုသွားမယ်ဆိုလို့ရှိရင်ဆင်လာရဆိုရင်တော့ပြန်ပွဲအားလုံးမှာပနာမလူရဲချယ်အပြင်ဒီပတိတက်လေးချင်းချမ်းမွေတဲ့လုပ်တယ်။အဲ့လူရဲချယ်အားလုံးပြီးပြီးတော့မှလည်းကျောင်းပေါင်းစုံအားလုံးရဲ့သဘောတူချက်ကိုယူရဲဒီကော့မှာရှိတဲ့ကျောင်းလူကျောင်းသားအားလုံးသဘောတူချက်ကိုယူပြီးတော့မှကနိုင်ငံကြားသွားဖို့အတွက် official နဲ့လူချင်းထုတ်ပြန်ပြီးတော့အဲ့လူကြီးအားလုံးကလေတော်ကိုလေ့ကျင့်တာဖြစ်တယ်။ဒီလေတော်တောင်ရွေးဆရာဆရာမကိုယ်တိုင်ကလည်းလေတော်လေ့ကျင့်ဖို့အတွက်လူတွေအတွက်လည်းကုလူတွေထောက်ပံ့ပေးရမှာဖြစ်ပါတယ်။ဒါမဲ့ဘူးရောဆင်မှာအဲ့အရာတခုမှမလုပ်တဲ့ပြင်သူ့အောက်ကလူတွေသူ့နိုင်ငံဆက်တဲ့လူတွေအားလုံးကိုလည်းနိုင်ငံကြားလှုပ်ဖို့အတွက်လုပ်နေဆိုတော့ဒီအစင်လာအရာလည်းမကောင်းပြီးတော့ဒီလိုလေတော်လည်းကျွမ်းကျင်မှုလုံးဝမရှိတဲ့လူတွေနိုင်ငံကြားလှုပ်တယ်ဆိုတော့နိုင်ငံတကာပွဲတွေမှာမြန်မာနိုင်ငံကတက္ကသိုလ်တော်တင်ကားရလဲမတော်ဘူးနိုင်လည်းမနိုင်နိုင်တဲ့အတွက်ဟိုစိတ်ခါရကြပါမယ်ဒီ club မှာလည်းလူတော်မရှိဘူးဆိုတဲ့ပုံစံဖြစ်နေတဲ့အတွက်ဒုံစိတ်ခါရကြမှာအကျိုးရအများကြီးရှိပါတယ်
ပြိုင်ပွဲကတော့လာမယ့်စနေနေ့မှာစတော့မှာပါဆိုတော့ပြိုင်ပွဲဝင်မဲ့အသင်းတွေအနေနဲ့ဘလို့လေ့ကျင့်ပြင်ဆင်မှုတွေလုပ်ဖို့လိုပါသလဲတက္ကသိုလ်လေလောအသင်းသားဟောင်းဥက္ကူကူမောင်ကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်လေ့ကျင့်တာဆိုတာကျွန်တော်တို့ကတပတ်ကိုအနည်းဆုံး၅ချိန်လျှော်ရပါခင်ဗျာရေထဲမှာကျင့်ရတာပါခင်ဗျာတပတ်ကို၅ချိန်နောက်ကျွန်တော်တို့တကယ်ကန့်ဝင်တဲ့အချိန်ကြရင်တပတ်ကို၆ချိန်မနေ့ပိုင်းဆိုရင် land training ပေါ့နော်ပြေးတာတို့မလို့ဟိုဟာတို့အပေါ်ပိုင်းကစားတာပေါ့ညနေပိုင်းဆိုရင်လေလောတယ်နေ့တိုင်းမှာပြက်လို့မရပါဘူးလေ့ကျင့်မှုမရှိလို့ကတော့ဘလောက်ပဲကောင်းကောင်းရှုံးတာပါခင်ဗျာ
တစ်ဆက်တည်းမှာပဲအခုလက်ရှိလေ့ကျင့်နေတဲ့အခြေအနေပေါ်သူသိရှိထားတာတွေကိုလည်းအခုလိုဆက်ပြောပါတယ
်ပြီးခဲ့တဲ့တစ်လလောက်ကပေါ့နော်ကျွန်တော်တို့အစည်းအဝေးလုပ်တော့သူတို့ကိုယ်တိုင်လည်းပြောပါတယ်သူတို့လည်းဒီဟိုပြေးကြလို့ဘာလို့လောက်ပဲလောက်ပါတယ်ပေါ့တော့ရေထဲမှာမပြိုမလော်ပါဘူးဆိုတော့အဲ့ဒါကိုဆရာကြီးအောင်ပြောတယ်မလို့လေမလော်ရင်တော့အဆင်မပြေဘူးရေထဲမှာတော့အမေလမ်းထရိနင်းနဲ့မရဘူးပေါ့နော်လေပါလော်နေမှရမှာပေါ့ဒီလိုပြန်ရမှာဖြစ်တဲ့ပြက်လေပါလော်ရမယ်ဆိုပြီးတော့ပြောပါတယ်
ကိုကျော်ထောင်ကတော့တို့ရဲ့လေ့ကျင့်မှုတွေနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါရစေ
။ကျွန်တော်တို့ကလည်းကျွန်တော်တို့က6မိုင်ကြီးပါတယ်ခင်ဗျာ။6မိုင်ကြီးပြီးတဲ့အခါမှာတွင်းမှုအနေနဲ့ခြေမီတာနဲ့ဆောင်းလို့ပါတယ်ခင်ဗျာ။အဲဒီဥစ္စာကပုတ်တဖူးကြီး။ Sorry ။တင်းလာရဲ့ပုတ်တဖူးကြီးလည်းတောက်ကြရပါခင်ဗျာ။ညနေခိုင်းမှုကကျွန်တော်တို့က2ကီလိုမီတာလောပါတယ်။အင်းလာရဲ့ဆာသာပရိရဲ့ကြတော့မနက်ပိုင်းကကျွန်တော်တို့ဖြင့်ဖြင့်လောပါတယ်။6မိုင်ကြီးရှိတယ်။6မိုင်နဲ့ကျော်ပါဗျာ။18မိုင်လောက်ရှိရပါဘူး။
ဒါပေမဲ့ကစားသမားတချို့ဟာတလအတွင်းလေနဲ့လေ့ကျင့်မှုဟာ၅ချိန်ထက်မပိုတာကြောင့်လေ့ကျင့်မှုမရှိသလောက်ပဲဖြစ်နေတာကိုလေ့ကျင့်မှုမှတ်တမ်းတွေမှာပြနေတယ်ဆိုတော့ဝေဖန်မှုတွေလည်းရှိနေပါတယ
်လေတော့လည်းသူ့ကိုသိချလဲကျင်တာလည်းမရှိဘူးမိကူကလည်းကျွန်တော်တွေ့ပါတယ်သူလေကိုလည်းစိတ်ပါလက်ပါလို့တာဘာမှမရှိဘူးသူစိတ်ထဲမှာနိုင်ငံခြားသွားကျင်တယ်ဒီမလေးရှားပြန်ပွဲကိုသွားပြီးတော့ကျောင်းသား representative အနေနဲ့သွားကျင်တယ်ဆိုတော့စိတ်ထဲရှိပါတယ်အထွန်းလာကျန်လာရဆိုလို့ရှိရင်ကိုကြံပွဲမတိုင်ခင်လေရလေးချင်းဘုရားအခါ300-400လောက်ကျင်ရတယ်အားလုံးပေါင်
းရန်ကုန်တက္ကသိုလ်များလေလောအသင်းမှာအခုဖြစ်နေတဲ့အခြေအနေတွေဟာအသင်းအတွက်မလိုလားအပ်တဲ့ပြဿနာတွေလို့ဆိုရမှာပါဒါကြောင့်အသင်းအနေနဲ့ရှိခဲ့တဲ့အစင်းလာတွေကိုထိန်းသိမ်းရင်းနဲ့အနာဂတ်မှာအောင်မြင်မှုတွေယူနိုင်ပါစေလို့ဆန္ဒပြုရင်းအခုတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားအပတ်စဉ်ကဏ္ဍဖြစ်ပါရရှင် VOA ရဲ့ပုတ်တဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုလည်းအစီအစဉ်တွေအပြီးမြန်မာစံတော်ချိန်ည10:00ကနေ17:00အထိလိုင်းနိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရရှင်အခုကတော့ခြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပေးပါမယ်
ဆီးရီးယားနဲ့တူရကီနယ်စပ်မှာအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေရဲ့အကူအညီနဲ့ခလက်နက်ကိုင်အဖွဲ့တွေဟာအခုဆိုရင်ကိုဘာဒီမြို့ကနေ IS သွေးကြွအဖွဲ့တွေကိုပြန်လည်တိုက်ထုတ်ခဲ့ပါတယ်။ဆီးရီးယားမြောက်ပိုင်းနယ်စပ်ဒေသတစ်လျှောက်သတင်းသုံးပတ်ကြားတိုက်ခိုက်မှုတွေဟာမကြာသေးခင်ရက်ပိုင်းအတွင်းမှာအရှိန်မြင့်လာနေခဲ့တာဖြစ်ပါရဲ့ရှင်။ဒုတိယမြောက်ကုလသမဂ္ဂဝန်ထမ်းတဦးအီဘိုလာဗိုင်းရပ်စ်ကိုကူးစက်ခံရတဲ့အကြောင်းလက်ဗီးရီးယားနိုင်ငံမှာရှိတဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကပြောပါရယ်။ကူးစက်ခံရတဲ့နိုင်ငံကစေဝန်တန်းစေဝါကူတာမှုခံယူနေတယ်လို့ပြောပေမဲ့ဘယ်နိုင်ငံသားဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ပြောဆိုမထားသေးပါဘူး။ပထမဆုံးအီဘိုလာကူးစက်ခံရတဲ့ကုလသမဂ္ဂဝန်ထမ်းကတော့ပြီးခဲ့တဲ့လတုန်းကကွယ်လွန်သွားခဲ့ပါရဲ့ရှင်။ဟောင်ကောင်ကျွန်းမှာနိုင်ငံပြည်ပြင်ပြောင်းလဲရေးဆိုင်ရာတောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့ဆန္ဒပြကျောင်းသားတွေနဲ့အစိုးရအကြားသတင်းပတ်နှောင်းဒီသတင်းပတ်နှောင်းပိုင်းမှာတရားဝင်ဆွေးနွေးပွဲတွေစတင်ဖို့သဘောတူလိုက်ကြပါပြီ။ဟောင်ကောင်အတွင်းဝန်ချုပ်ကယ်ရီလမ်နဲ့ဆွေးနွေးပွဲတွေတောက်ကြနေမှာစတင်ပြီးအခြေခံဥပဒေရေးကိစ္စရပ်တွေကိုအလေးပေးဆွေးနွေးကြမယ်လို့ကျောင်းသားကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခြေခံဥပဒေရေးလက်ထောက်အတွင်းဝန်လူကွန်ဝါကအင်္ဂါနေ့ညပိုင်းမှာပြောဆိုခဲ့တာပါရှင်။ပြပခါတွေဖြစ်နေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယနဲ့ပါကစ္စတန်အကြားနယ်စပ်တိုက်ပွဲတွေပြင်းထန်လာခဲ့တာမှာအရက်သားတိုက်စုံမှုတွေလည်းတိုးလာနေပါတယ်။အင်္ဂါနေ့ညကတနက်တွေမော်တာကြီးတွေနဲ့အပြင်းအလှန်ပစ်ခတ်ခဲ့တာမှာလူ3ယောက်ထက်မနည်းတိုက်စုံပြီးတော့လူ18ယောက်ဒဏ်ရာရခဲ့တဲ့အကြောင်းအိန္ဒိယအစိုးရအရာရှိတွေကပြောပါတယ်။ပါကစ္စတန်သတင်းမီဒီယာတွေမှာတော့အိန္ဒိယဘက်ကတိုက်ခိုက်မှုကြောင့်3ယောက်တိုက်စုံခဲ့တဲ့အကြောင်းရေးပါတယ်။တနင်္လာနေ့ကအရက်သား9ယောက်တိုက်စုံခဲ့ပြီးတော့ဒါဟာ10စုနှစ်တခုကျော်ကာလအတွင်းကက်ရှမီးယားဒေသပြပခါမှာအရက်သားတိုက်စုံမှုဥယျာဉ်အများဆုံးပဲဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဘက်စကိုဘောလာရစ်ဖြစ်ပါလေ VOA အမေရိကန်အတမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတာယာချမ်းမြေ့ရှိကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါရဲ့ရှင်ကျမကသင်္ကီထိုက်ပါ
Thank you.
This program has come to you from the Voice of America, Washington.